Welcome to the Voice of America in Burmese.
တဲ့မင်္ဂလာပြပြနဲ့ပြည်စုံနေမနေခင်ဖြစ်ကြပါစေခင်ဗျာ VO American တိုင်းရဲ့2019ခုနှစ်မေလ6ရက်စနေနေ့မနေခင်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 30 40 48 50တို့ကနေဖမ်းယူနိုင်ပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်မဒီကနေ့မနေခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေခင်သတင်းတွေကိုမဆွမျက်မွန်နဲ့အတူကြီးညာပေးမှာပါ။ဥရောပ၃နိုင်ငံခရီးထွက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအခုဗြိတိန်နိုင်ငံမှာရောက်နေပြီးဗြိတိန်ဘုရင်မကြီးနဲ့တွေ့ဆုံခဲ့ပါတယ်အယ်ရှဘပ်စစ်တွေးကြော်ရဲ့လက်ချက်နဲ့ဆိုမာလီယာမှာအမေရိကန်အထူးတပ်ဖွဲ့ဝင်တဦးသေဆုံးသွားပါပြီအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကမြောက်ကိုရီးယားခေါင်းဆောင်ကိုမအောင်မြင်တဲ့လှုပ်ကြံမှုတွေနဲ့လှုပ်ကြံမှုစ조사တယ်လို့မြောက်ကိုရီးယားအစိုးရကဆွဆွဲလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာဆက်သွယ်ရေးပုံမှန်66ဂါကြီးကိုပြင်ဆင်ဖို့ရှိနေကြုံရုံကအကြံပြုချက်အပေါ်လူအခွင့်ရေးအဖွဲ့တစ်ခုပြောဆိုတာက
ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်အနေနဲ့ပတ်သက်လို့ပြောရင်တော့အမှ66ကအတိုင်းတာတစ်ခုအရာကန့်တတ်ထားတယ်လို့ကျွန်တော်တို့မြင်ရတာပေါ့နော်
ဆိုတော့လေရှင်နေဦးမင်းလူဦးပြောကြားသွားတာဖြစ်ပါတယ်ဒီအကြောင်းနဲ့အတူအမေရိကန်မြန်မာဆက်ဆံရေးနောက်ဆုံးအခြေအနေသမ္မတထရန့်နဲ့ဩစတြေးလျဝန်ကြီးချုပ်တို့ဘာရီသဘောတူညီကြကြသလဲတခါထိုင်းနိုင်ငံမှာလူမောင်ကိုကူးခံရသူတွေအဖမ်းခံရတဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကကြီးညာပါမယ်ခင်ဗျာ
အယ်ရှဘပ်စစ်တွေးကြော်ရဲ့လက်ချက်နဲ့အမေရိကန်အထူးတပ်ဖွဲ့ဝင်တဦးတောက်ကြံတွေကဆိုမာလီယာမှာတည်ဆုံခဲ့ရတယ်လို့ဆိုမာလီယာစစ်သားတွေကိုအကူအညီပေးနေတဲ့အမေရိကန်အဖွဲ့တွေကနောက်ထပ်တပ်ဖွဲ့ဝင်3ဦးနဲ့ဒဏ်ရာရခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။1993ခုနှစ်ကအသေးပြောက်များတဲ့စစ်ပွဲဖြစ်ပွားခဲ့ခြင်းကစပြီးအခုဆိုမာလီယာမှာတည်ဆုံခဲ့ရတဲ့ Navy Seal အထူးတပ်ဖွဲ့ဝင်ဟာအယ်ရှဘပ်စစ်တွေးကြော်ရဲ့ချိန်မုံနဲ့စစ်စင်ရေးအတွင်းမှာတည်ဆုံခဲ့ရတဲ့ပရမအဦးဆုံးသောအမေရိကန်တပ်ဖွဲ့ဝင်ဖြစ်ပါတယ်။အခုလိုကြာဆုံးမှုအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအထူးဝမ်းနဲ့ကြေကွဲကြောင်းတုံ့ပြန်လှော်ကိုကြာဆုံးသူရဲ့မိသားစုစီကိုပေးပို့ခဲ့တယ်လို့အမေရိကန်စစ်တမ်းမှာတာဝန်ထမ်းဆောင်နေသူတွေရဲ့လှုပ်ဆောင်မှုတွေအတွက်ဂုဏ်ပြုချီးကျူးခဲ့ပါတယ်။မိုဂါဒီရှုအနောက်ဖက်65ကီလိုအကွာကရွာငယ်ကလေးတွေအမှားလက်နိုင်ငယ်တွေနဲ့ပစ်ခတ်မှုမှာတည်ဆုံသွားခဲ့တာဖြစ်ပါတယ်။နောက်အနည်းဆုံးအထူးတပ်သား2ဦးနဲ့စကပြန်2ဦးနဲ့ဒဏ်ရာတွေရခဲ့တာပါ။အဖိုကြီးအနောက်ပိုင်းကဗာရီရွာကလေးမှာအတိုက်ခိုက်ခံရတာဖြစ်ပါတယ်။အာဖရိကဒေသရင်းအမေရိကန်စီးရဲလှုပ်ဆောင်မှုတွေအလုံးထိန်းချုပ်ရတဲ့အာဖရိကဒေသရဲ့တပ်မဟာတပ်မှူးကြီးကတော့အမေရိကန်တပ်တွေဟာဆိုမာလီယာမျိုးသားတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်နဲ့အကူအညီတွေပေးနေစမှာအခုလိုအတိုက်ခိုက်ခံရတာလို့ပြောပါတယ်
။ Israel နဲ့ Palestine ကြားသမိုင်းဝင်ငြိမ်းချမ်းရေးရအောင်ဂျာဝေဆေးဆက်ပေးနိုင်မယ်လို့အမေရိကန်သမ္မတ Donald Trump ကအခိုင်အမာယုံကြည်နေပေမဲ့ဘယ်အစီအစဉ်နဲ့လုပ်မလဲဆိုတာတော့တိတိကျကျပြောကြားခြင်းမရှိပါဘူး။နှစ်ဖက်ကြားငြိမ်းချမ်းရေးသဘောတူညီမှုရဖို့မျှော်လင့်တယ်လို့ပါလက်စတိုင်းသမ္မတမာမွတ်အဘတ်စ်နဲ့တွေ့ဆုံစဉ်မှာသမ္မတထရမ့်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်။ဒါပေမဲ့အစ္စရေးနိုင်ငံနဲ့ပါလက်စတိုင်းနိုင်ငံဆိုပြီးနှစ်နိုင်ငံအတူရှင်တွဲတည်ရှိမှုဆိုတာကိုမပြောခဲ့သလိုပါလက်စတိုင်းနိုင်ငံလို့လည်းရည်ညွှန်းခဲ့ခြင်းမရှိပါဘူး။အရင်အမေရိကန်အစိုးရတွေတုန်းကတော့နှစ်နိုင်ငံအတူရှင်တွဲတည်ရှိမှုဟာအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးရဖို့ညှိနှိုင်းမှုအတွက်အရေးပါတဲ့ကိစ္စတစ်ခုအဖြစ်နဲ့လက်ခံထားခဲ့ကြတာဖြစ်ပါတယ်။အစ္စရေးဘက်ကတော့ပါလက်စတိုင်းနိုင်ငံတည်ရှိရေးဆိုတာကိုလက်မခံပယ်ချထားတာပါ။သမ္မတထရမ့်အနေနဲ့နှစ်နိုင်ငံတည်ရှိမှုကိုမဆန့်ကျင်သလိုဖြစ်နိုင်မဲ့နီလန်အားလုံးအတွက်လမ်းဖွင့်ထားပါတယ်လို့အမေရိကန်တာဝန်ရှိသူတွေကတော့အလေးအနက်ပြောကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ကိုယ်တိုင်ငြိမ်းချမ်းရေးဆွေးနွေးပွဲကဆုံးဖြတ်သဘောတူညီမှုရလဒ်တွေအတိုင်းအမေရိကန်ကလက်ခံမှာဖြစ်တယ်လို့ဆိုပါတယ်။အရှိလေပိုင်းငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့အင်မြူရောကစ조사နေချိန်မှာအကဲဆက်တဲ့ပါလက်စတိုင်းနိုင်ငံတည်ရှိမှုကိစ္စကိုသမ္မတထရမ့်ကပြောဖို့တွန်းဆုံနေတာဖြစ်တယ်လို့လေ့လာသူတချို့ကသုံးသပ်ကြပါတယ်။ပါလက်စတိုင်းနဲ့အစ္စရေးကိစ္စမှာအမေရိကန်ဟာဗန်မလိုက်တဲ့ဂျားဝင်ညှိနှိုင်းပေးသူမဟုတ်ဘူးလို့ပါလက်စတိုင်းအများစုကတော့မြင်နေကြပါတယ်ရှင်။
စီးရီးယားမှာအပြစ်ခံအရှိန်လျှော့ချရေးနေမည်ဖြစ်တဲ့တတ်မှတ်ဖို့အတွက်အဆုံးပြုထားချက်ဟာစီးရီးယားစံတော်ချိန်ညတကောင်ရံမှာစတင်အသက်ဝင်မှာဖြစ်ပါတယ်။အဲ့ဒီချိန်ရောက်ရင်အမေရိကန်တွေဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့လေယာဉ်တွေကိုပြန်တန်းခွင့်ပိတ်ထားမယ်လို့ရုရှားကပြောပါတယ်။အထူးသဖြင့်နိုင်ငံတကာ မဟာမိတ်တပ်ဖွဲ့ဝင်တွေအနေနဲ့ဒီအပြစ်ခံအရှိန်လျှော့ချရေးနေမြေတဲ့လေကြောင်းပြန်တမ်းမှုကိုအကြောင်းကြားသည်ဖြစ်စေမကြားဘဲဖြစ်စေဖြတ်တန်းခွင့်မရှိပါဘူးလို့ကဇက်စတန်မှာကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတက်ရောက်လာတဲ့ရုရှားကိုယ်စားလှယ်အလက်ဆန်ဒရာလာဗရန်ယက်ကတောက်ကြနေမှာရုရှားသတင်းမီဒီယာကိုပြောပါတယ်။ရုရှားတူရကီနဲ့အီရန်တို့ဟာဆီးရီးယား6နှစ်ကြာစစ်ပွဲအဆုံးသတ်ရေးကြိုးပမ်းမှုအနေနဲ့ရုရှားအဆိုပြုတဲ့အပြစ်ခံအရှိန်လျှော့ချရေးနေမြေဆီးရီးယားမှာထူထောင်မှုကြံတဲ့ပရင်းတွေမှာသဘောတူပါတယ်။ဒီဆီးရီးယားအပြစ်ခံရစေအမခန်နဲ့နိုင်ငံ၃နိုင်ငံကိုယ်စားလှယ်တွေဟာကဇက်စတန်နိုင်ငံမြို့တော်အက်စတနာမှာအခုနောက်ဆုံးကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပြီးမှတ်တမ်းစာချုပ်လိုလက်မှတ်ရေးထိုးတာပါ။ဒီအဆိုပြုချက်ကနေဆီးရီးယားနိုင်ငံတွေကတပ်မတ်နေမြေတွေမှာတိုက်ပွဲတွေလျှော့ချယူတဲ့လူအတာတွေကိုလှုပ်ဆောင်ဖို့အတွက်ပန်ကြားထားပါတယ်။
အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းစရာမလိုပဲစက်တင်ဘာလအထိပုံမှန်လည်ပတ်နိုင်စေဖို့အ38ဒေါ်လာတန်ပေါင်းတန်တန်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်အ38ဥပဒေကြမ်းကိုလွှတ်တော်မှတညီတညွတ်ထဲအတည်ပြုနိုင်ခဲ့ပြီးတဲ့နောက်သမ္မတထရမ့်ကတောက်ကြာနေ့ကလက်မှတ်ထိုးပြဋ္ဌာန်းလိုက်ပြီးဆိုတာကိုအင်မြူရောပြောခွင့်ရသူတဦးဖြစ်တဲ့ဆာရာဟာဂတ်ဘီဆန်ဒါစ်ကအတည်ပြုပြောကြားခဲ့ပါတယ်အခုလိုဥပဒေပြဋ္ဌာန်းလိုက်နိုင်တဲ့အတွက်တောက်ကြနေ့တကောင်ချင်းကစလို့အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်းထားလိုက်ရမယ့်အခြေအနေကိုကြော်လွှားနိုင်ပြီးတော့2019ခုနှစ်ဗန္ဒာနှစ်ကုန်မဲ့စက်တင်ဘာ30ရက်နေ့အထိအစိုးရလုပ်ငန်းတွေပုံမှန်လည်ပတ်နိုင်မှာဖြစ်ပါတယ်။လွှတ်တော်ခေါင်းဆောင်တွေနဲ့အင်ဗျူရောကြားမှာသတင်းဖန်းနဲ့ချီညှိနှိုင်းဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုဥပဒေပြဋ္ဌာန်းနိုင်ခဲ့တာလည်းဖြစ်ပါတယ်။ညီနိုင်မှုတွေအရအခုဘတ်ဂျက်ထဲမှာအမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားတိုင်းကာဖို့အသုံးစရိတ်မပါဝင်သလိုပြည်ထောင်စုဖြတ်ချမှုကူညီပေးနေတဲ့အမျိုးသမီးကျန်းမာရေးအဖွဲ့တွေအတွက်အစိုးရထောက်ပံ့ခြင်းဆက်ပေးထားရမှာဖြစ်ပါတယ်ရှင
်။ VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5ဆိုင်ဒိုမီတာ40 kHz 943ညဆိုင်ဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ကအမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဥရောပသုံးနိုင်ငံသတင်းတပတ်ကြားခီးထွက်နေတဲ့ဒေါန်ဆန်းစုကြည်ကသူ့ရဲ့ခီးစဉ်နောက်ဆုံးခီးတစ်ထောက်ဖြစ်တဲ့ Britain နိုင်ငံကိုရောက်နေပါတယ်။ကျင်းတဲ့ Britain နဲ့ London ကိုရောက်လာတဲ့ဒေါန်ဆန်းစုကြည်ကတောက်ကြံနေမှာ Britain ပြည်မကြီး Elizabeth နဲ့တွေ့ဆုံခဲ့တယ်လို့အင်ရှိမင်းသား Charles နဲ့လည်းတိကျတွေ့ဆုံခဲ့ပါတယ်။ Britain နိုင်ငံခြားရေးဝန်ကြီး Boris Johnson နဲ့လည်းတွေ့ဆုံမှုစီစဉ်ထားတာဖြစ်ပြီးနှစ်နိုင်ငံကြားကုန်သွယ်ရေးစီးပွားရေးဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ်။ဒါအပြင် British လွှတ်တော်နဲ့အစိုးရပိုင်းတာဝန်ရှိသူတွေကိုတွေ့ဆုံမှာဖြစ်တဲ့အပြင် London ရောက်မြန်မာမိသားစုတွေနဲ့တော့တွေ့ဆုံခဲ့ပါတယ်။တနင်္လာနေ့ကျရင်လန်ဒန်မြို့ရဲ့အထင်ကြီးဂုဏ်သုဆောင်ဆုတစ်ခုဖြစ်တဲ့ Freedom of the City of London ဆုကိုဒေါန်ဆန်းစုကြည်လက်ခံရယူမှာပါ။အဲဒီနောက်မြန်မာနိုင်ငံကိုပြန်ဖြေမထွက်ခွာခင်အင်္ဂါနေ့မှာတော့လန်ဒန်မြန်မာတန်ရုံမိသားစုတွေ Britain ရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ Britain မသွားနိုင်ငံမတိုင်ခင်သွားရောက်ခဲ့တဲ့ Italy ခီးစင်မှာတော့ဒေါန်ဆန်းစုကြည်ဟာ Italy ဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးပုန်ဟန်းမင်းကြီးတို့နဲ့တီးခြားစီတွေ့ဆုံခဲ့တဲ့အပြင် Italy အထက်လွှတ်တော်မှလည်းမိန့်ခွန်းပြောကြားခဲ့ပါတယ်။ဥရောပခီးစင်တွင်ပထမဆုံးသွားရောက်ခဲ့Belgium keys မှာတော့ EU ဥရောပတမကရဲ့နိုင်ငံခြားမူဝါဒရေးရအကြီးအကဲ Federica Mogherini ဥရောပကောင်စီဥက္ကဋ္ဌ Donald Tusk အပါအဝင် EU တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ Belgium ဘီယင်ဖလပါနဲ့လည်းတိကျတွေ့ဆုံခဲ့ပါတယ်
။ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ပတ်သက်တဲ့သတင်းမှားတွေ online ပေါ်မှာဖြန့်နေသူတွေထဲမှာတက်မတော်အဖွဲ့အစည်းတွေပါဝင်နေသလားဆိုပြီး NLD အကြီးအကဲတယောက်ကတန်တရားနဲ့ပြောကြားခဲ့တာကိုတက်မတော်ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်။တက်မတော်ဦးထင်ကျော်ယာရုကနေနှုတ်ထွက်တယ်ဆိုတဲ့သတင်း NLD ပါတီဗဟုအလုံးမှုဆောင်အစည်းအဝေးပွဲမှာသူရဦးရွှေမန်တက်ရောက်တယ်ဆိုတဲ့သတင်းတွေဟာမဟုတ်မှန်ကြောင်းအတွင်းရေးမှုအဖွဲ့ဝင်ဦးဝင်းထိန်ကမေလ4ရက်နေ့ကသတင်းတောက်တွေကိုနေပြည်တော်မှာရှင်းလင်းပြောကြားခဲ့ပါတယ်။အဲ့ဒီရှင်းလင်းပွဲမှာဦးဝင်းထိန်ကသတင်းမှားတွေကိုဘယ်သူတွေဖြန့်နေတယ်လဲဆိုတာပြောရခက်ကြောင်းနဲ့ကြန့်ခိုင်ရေးကပဲလုပ်သလားအချို့တက်မတော်အဖွဲ့အစည်းတွေကပဲလုပ်သလား NLD ကိုမလိုလားတဲ့ IT ကျွမ်းကျင်သူတွေကပဲလုပ်သလားမှန်းဆရခက်ခဲတယ်လို့ပြောကြားခဲ့တာပါအစိုးရကအမျိုးသားပြန်လည်တင်မြှင့်ရေးကိုဆောင်ရွက်နေတဲ့ကာလမှာ NLD ပါတီပြောခွင့်ရတာဝန်ရှိသူတယောက်ကစီးလုံးမှုကိုထိခိုက်စေတဲ့အပြောမျိုးနဲ့တက်မတော်အပေါ်အခြေအမြစ်မရှိပုတ်ခတ်ပြောဆိုတာကိုပြင်းထန်စွာကန့်ကွက်တယ်လို့တက်မတော်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါရီမက ကလိုအပ်သလိုတုံ့ပြန်ဆောင်ရွက်သွားမယ်လို့လည်းမေလ9ရက်နေ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တန်တရားစိတ်နဲ့တံမတော်ပေါ်ထဲ့သွင်းပုတ်ခတ်ပြောဆိုတာတွေဟာတံမတော်ရဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်လို့လည်းဆိုထားပါတယ်။အဲ့လိုပြောခဲ့တဲ့အတွက်ပုဂ္ဂိုလ်တဦးအဖွဲ့အစည်းတစ်ခုရဲ့ဂုဏ်သိက္ခာကိုတမင်ထိခိုက်စေသောအရေးအသားနှင့်လူ့အခွင့်အရေးကိုထိခိုက်စေသောအရေးအသားမျိုးဖော်ပြခြင်းမှရှောင်ကျဉ်ခြင်းဆိုတဲ့သတင်းမီဒီယာသမားတွေလိုက်နာရတဲ့ဥပဒေပြဋ္ဌာန်းချက်ကိုတော့ချိုးဖောက်အောင်အားပေးအားမြောက်ပြုရာရောက်တယ်လို့လည်းတက်မတော်ကတုံ့ပြန်ထားပါတယ်ရှင်
။ American ပြည်တော်စုနဲ့တောင်ကိုရီးယားနိုင်ငံတွေကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်ကိုမအောင်မြင်တဲ့လှုပ်ကြံမှုတွေနဲ့လှုပ်ကြံဖို့အတွက်ကြိုးစားခဲ့တယ်လို့မြောက်ကိုရီးယားအစိုးရကတောက်ကြံနေမှာဆွဆွဲလိုက်ပါတယ်။ American နဲ့တောင်ကိုရီးယားကတချို့အဖွဲ့တွေကအခုလိုလှုပ်ကြံဖို့အဖွဲ့ဝင်တွေကိုဆေးလွတ်တာကိုရှာဖွေဖော်ထုတ်ပြီးရရဆက်ဆက်ချေမှုန်းပြစ်နှံခဲ့တယ်လို့မြောက်ကိုရီးယားလုံခြုံရေးဆိုင်ရာဝန်ကြီးရဲ့ပြောကြားချက်ကိုကိုးကားပြီးနိုင်ငံပိုင်သတင်းမှာဖော်ပြထားတာပါ။မြောက်ကိုရီးယားနိုင်ငံသားလုံခြုံရေးဝန်ကြီးဌာနအစိုးရ American နဲ့တောင်ကိုရီးယားကတချို့တွေဟာမြောက်ကိုရီးယားနိုင်ငံသားတွေကိုခေါင်းဆောင်ကင်ဂျွန်အွန်းရဲ့လှုပ်ရှားမှုတွေခြေရခံဖို့လိုအပ်တဲ့ဂျိုရုဆက်သွေးပစ္စည်းလိုပစ္စည်းတွေအပြင်ငွေပါပေးပြီးလှုပ်ကြံဖို့အတင်းကျပ်ခိုင်းစေခဲ့တယ်လို့ဖော်ပြထားပါတယ်။ကင်လို့ဖော်ပြထားတဲ့မြောက်ကိုရီးယားနိုင်ငံသားနဲ့တချို့တို့ကြားပူးပေါင်းလှုပ်ဆောင်မှုဟာ2014ခုနှစ်ခရစ်ကစတင်ခဲ့တာဖြစ်ပြီးသူရုရှားမှာအလုပ်သွားလုပ်စဉ်ကတချို့တွေကသူ့ကိုချဉ်းကပ်ခဲ့တာလို့ဆိုပါတယ်။သူထာနေကိုပြန်တဲ့အခါမှာတချို့တွေကသူ့ကိုထတ်တလဲလဲဆက်သွယ်ခဲ့တယ်လို့ပြီးခဲ့တဲ့လထဲမှာတော့သူ့ကိုဇီဝဓာတုအစိတ်လက်နဲ့တုံးပြီးလှုပ်ကြံမှုပြောကြားခဲ့တယ်လို့ပြောပါတယ်။မြောက်ကိုရီးယားအစိုးရကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခုလိုလှုပ်ကြံဖို့အတွက်ကြံစီမှုရှိတယ်ဆိုတာကိုဘယ်လိုသိရှိခဲ့တယ်၊တီးမှုအတွက်ဘယ်သူတွေကိုဖမ်းဆီးထားတယ်ဆိုတာတွေကိုတော့အသေးစိတ်ဖော်ပြမထားပါဘူး။အခုလိုဆွဆွဲမှုတွေနဲ့ပတ်သက်ပြီးအမေရိကန်ထောက်လှမ်းရေး CIA ကတော့မှတ်ချက်တစ်စုံတရာပေးဖို့အတွက်ညှင်းဆိုပါတယ်
။ထောင်အရှခုနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုပြသတဲ့အနေနဲ့ဆက်သွယ်ရေးဂျိုရုတလုံးကိုအိန္ဒိယနိုင်ငံကတောက်ကြနေကလွှတ်တင်ခဲ့ပါတယ်။အိန္ဒိယအစိုးရကအကုန်ကျခံတဲ့ဒေါ်လာတန်း80တန်းဂျိုရုလွှတ်တင်ရေးစီမံကိန်းမှာအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊နီပေါ၊သီရီလင်္ကာ၊ဘူတန်၊အာဖဂန်နစ္စတန်နဲ့မော်လ်ဒီဗ်နိုင်ငံတို့ပါဝင်ပါတယ်။ဒါပေမဲ့အိန္ဒိယနဲ့နျူကလ িয়ার ပြိုင်ဘက်ပါကစ္စတန်နိုင်ငံတို့ဒီစီမံကိန်းထဲမှာမပါဝင်ပါဘူး။တောက်ကြနေကဂျိုရုလွှတ်တင်အပြီးမှာနိုင်ငံ9နိုင်ငံခေါင်းဆောင်တွေဗီဒီယိုကွန်ဖရင့်လုပ်ပြီးတော့မိန့်ခွန်းပြောခဲ့ကြပါတယ်။ဒေသရင်းမှာရှိတဲ့ပြည်သူတန်းတထောင်ခွဲအတွက်စီပေါ်ရေးတိုးတက်မဲ့မျှော်လင့်ချက်တွေပြည့်မြင့်အောင်ကူညီပေးမဲ့ဘာနဲ့မှမတူတဲ့စီမံကိန်းဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမော်ဒီကပြောကြားခဲ့ပါတယ်ရှင
်။စနေနေ့မနက်ခင်းထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆူမြတ်မွန်တို့ကပြောပြခဲ့ကြတာပါ။အခုတော့အမေရိကန်မြန်မာဆက်ဆံရေးအခြေအနေအရင်တင်ဆက်ပါမယ်။မြန်မာနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာအလွန်ကောင်းမွန်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံနဲ့ယင်းနီမြို့နံမှုတွေမြန်မာနိုင်ငံမှာတိုးလာနေတာနဲ့အမျှမြန်မာနိုင်ငံဟာတရုတ်နဲ့ဆက်ဆံရေးပိုပြီးနီးကပ်လာနေတယ်လို့ထင်မြင်ချက်တွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။ VOA သတင်းတောက်ဂျိုးဖရီမန်သတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကပြောပြမှာဖြစ်ပါတယ်။
မြန်မာနိုင်ငံကတရုတ်နိုင်ငံနဲ့ဆက်ဆံရေးပိုပြီးတော့နီးကပ်လာနေတယ်လို့ထင်မြင်ချက်တွေထွက်ပေါ်နေတဲ့ကြားမှာပဲမြန်မာနဲ့အမေရိကန်ကြားမှာအလွန်ကောင်းမွန်တဲ့ဆက်ဆံရေးရှိနေတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူတို့ကပြောလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဥရောပနိုင်ငံတွေကိုခီးသွားနေတာကြောင့်အမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson နဲ့ Washington DC မှာခုတစ်ပတ်တွေ့ဆုံခြင်းမရှိခဲ့ပါဘူးအမေရိကန်နဲ့အာဆီယံအဖွဲ့ဝင်တွေကြားမဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြန်ပြီးမြင့်တင်လှုပ်ဆောင်တဲ့အနေနဲ့အမေရိကန်နိုင်ငံသားဝန်ကြီး Tillerson ဟာအာဆီယံနိုင်ငံသားဝန်ကြီးတွေနဲ့တွေ့ဆုံခဲ့တာဖြစ်တယ်လို့နိုင်ငံသားဝန်ကြီးဌာနကပြောပါတယ်ဒီတွေ့ဆုံမှုအတွင်းဒေါ်ဆန်းစုကြည်မပါဝင်တာဟာခီးစဉ်တိုက်နေတာကြောင့်ဖြစ်တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရာဌာနကဒူလက်ထောက်နိုင်ငံသားဝန်ကြီး Patrick Murphy ကဒေတာရင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
အမေရိကန်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးကအလွန်ကိုကောင်းနေဆိုတာကိုကျွန်တော်အနေနဲ့အလေးပေးပြောချင်ပါတယ
်ဒီတွေ့ဆုံပွဲကိုမြန်မာနိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းတက်ရောက်ပြီးဒေါ်ဆန်းစုကြည်ပေးလိုက်တဲ့စာကိုဝင်းကြီးထယ်လဆင်ကိုပေးခဲ့ကြောင်းမစ္စတာမာဖီကပြောပါတယ်ဒါပေမဲ့အဲ့ဒီစာမှာဗာရေးထားတယ်ဆိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးဒေါ်ဆန်းစုကြည်ဟာနိုင်ငံတကာခီးစဉ်တစ်ခုသွားဖို့ဒီမတိုင်ခင်ကတည်းကစီစဉ်တာဖြစ်တာကြောင့်မလာနိုင်တာဖြစ်တယ်လို့သူကရှင်းပြခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကအခုဥရောပကိုရောက်နေပါတယ်။ဒီခီးစဉ်ကနိုင်ငံသားရေးဝန်ကြီးတွေဝါရှင်တန်မှာတွေ့ဖို့မစီစဉ်ကြတဲ့ကလှုပ်ထားပြီးသားဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကပြီးခဲ့တဲ့သမ္မတဥဘာမအစိုးရနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပြီးသမ္မတဥဘာမအစိုးရလက်ထက်မှာမြန်မာနိုင်ငံပေါ်ထားရှိတဲ့တန်ခတ်ပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။လက်ရှိအမေရိကန်သမ္မတထရမ့်အစိုးရကလည်းအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ကြိုးပမ်းခဲ့ပါတယ်။ မေရိကန်နိုင်ငံသားဝင်ကြီးနဲ့တွေ့ဆုံမှုတွေအပြင်သမ္မတ်ထရမ့်ကထိုင်းဝင်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့ဖိလစ်ပိုင်သမ္မတ်ရိုဒီဂိုဒူတာတေးတို့ကိုအင်ဖြူရောကိုလာရောက်လည်ပတ်ဖို့တီးခြားစီဖိတ်ကြားခဲ့ပါတယ်။အဲ့လိုဖိတ်ကြားခဲ့တဲ့အတွက်လူ့ခွင့်ရေးအဖွဲ့ရဲ့ဝေဖန်တာကိုခံခဲ့ရပါတယ်။ဒီလိုဖိတ်ကြားမှုတွေအပြင်မြန်မာနိုင်ငံအပေါ်မှာအာရုံသိပ်မစိုက်တာနဲ့ TPP အဖွဲ့ကနေအမေရိကန်နှုတ်ထွက်လိုက်တာတွေကြောင့်အမေရိကန်ဆိုရဟာလူ့ခွင့်ရေးချိုးဖောက်မှုတွေကိုလစ်လျူရှုထားခြင်းပုံရတဲ့ဆိုတဲ့သဘောမျိုးဖြစ်စေတဲ့အပြင်ဒီဒေတာနဲ့ပတ်သက်ပြီးအမြင်မရှိဘူးဆိုပြီးဝေဖန်ခံနေရတာဖြစ်ပါတယ်။ကြာတာရီးကတွေ့ဆုံမှုအတွင်းမှာတောင်တရုတ်ပင်လယ်တွေကနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေနဲ့မြောက်ကိုရီးယားကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပြီးတော့အာဆီယံနိုင်ငံတွေအနေနဲ့မြောက်ကိုရီးယားဆိုရနဲ့မပတ်သက်ဖို့အမေရိကန်နိုင်ငံသားဝန်ကြီးထေလဆင်ကတိုက်တွန်းခဲ့တယ်လို့သတင်းတွေကဆိုပါတယ်။ထိုင်းနိုင်ငံမှာရှိနေတဲ့အရှေ့တောင်အာရှလေ့လာရေးဌာနရဲ့ကတိကပေါ်ချမ်ဘတ်ကတော့အခုလိုပြောပါတယ်
မြန်မာနိုင်ငံဟာအခုလောလောဆယ်မှာတရုတ်နိုင်ငံဘက်ကိုပို့ပြီးတော့တိမ့်တယ်ဆိုတာကတော့သိအံ့ဩစရာမရှိပါဘူး။ Trump အစိုးရကသူ့ရဲ့နိုင်ငံသားကြီးမူဝါဒနဲ့ပတ်သက်ပြီးဘာလို့ရမှန်းမသိဖြစ်နေပုံရတဲ့အချိန်မှာတရုတ်အစိုးရဘက်ကရင်းနှီးမြှုပ်နှံမှုတွေအများအများလုပ်ဖို့နဲ့ UDA လို့ခေါ်တဲ့တရားဝင်ဖွံ့ဖြိုးတိုးတက်ရေးအထောက်အကူတွေပေးဖို့ဆန္ဒရှိနေပါတယ်
။မြန်မာနိုင်ငံဟာမကြာသေးခင်ကပဲတရုတ်နိုင်ငံကိုရေနံတင်ဖို့သဘောတူညီခဲ့ပြီးတိုင်းဒေသလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးတာမှာတရုတ်နိုင်ငံဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေတာဖြစ်ပါတယ်။ဒါပြင်ပြီးခဲ့တဲ့လတုန်းကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားအငင်းပွားမှုကိုတရုတ်ဆိုရအနေနဲ့ဂျားဝင်ဆောင်ရွက်ပေးနိုင်တယ်လို့တရုတ်တာဝန်ရှိသူတို့ကရိုက်တာသတင်းကိုပြောကြားခဲ့ပါတယ်။ဒါပေမဲ့တခြားနိုင်ငံတစ်ခုကိုအသုံးချပြီးတော့ကိုယ်နိုင်ငံရဲ့ဆက်ဆံရေးကိုတိုးမြှင့်လောက်အောင်လှုပ်ဆောင်သွားမှာမဟုတ်ဘူးလို့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတို့ကတော့အခုသတင်းပတ်အစောပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ။
တော်ရရှိများရှင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့မြန်မာပြည်ပေါ်ရေးယူပိတ်ဆို့မှုတွေအားလုံးရောကျသွားတယ်ဆိုပေမဲ့မြန်မာငြိမ်းချမ်းရေးရခိုင်ရေးစတာတွေနဲ့ပတ်သက်လို့တော့ဖိအားတွေရင်ဆိုင်နေရဆဲပါဒေါ်ဆန်းစုကြည်ဟာဆိုရင်လည်းပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခရီးစဉ်နောက်မကြခင်ဆိုရင်တရုတ်ခရီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြန်မာအစိုးရကိုစားအဓိကဆောင်ရွက်နေသူဖြစ်ပါတယ်ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အမြင်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာက babies@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့0923329554ဖြစ်ပါတယ်ပါဝင်ဆွေးနွေးမိကြတဲ့တော်ရရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်ဒီကနေ့စနေည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်အခုတော့ American Australia ဆက်ဆံရေးကြည့်အောင်ပါအမေရိကန်နဲ့ဩစတြေးလျနှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးရှိပါတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တန်ဘူးတို့ထပ်မံအတည်ပြုခဲ့ကြပါတယ်ဒုတိယဒုက္ခသည်လက်ခံရေးသဘောတူညီမှုနဲ့ပတ်သက်လို့ခေါင်းဆောင်နှစ်ဦးဒီနှစ်စာမိုင်းကတယ်လီဖုန်းပေါ်မှာအငင်းပွားခဲ့ကြပြီးနောက်မှာပထမဦးဆုံးအကြိမ်ဖြစ်ဂျာတာပရီနီကနယူးယောက်မြို့မှာလူချင်းတွေ့ဆုံခဲ့ကြတာပါသူတို့နှစ်ဦးရင်းနှီးသူတို့နှစ်ဦးကိုရင်းနှီးမြင်ရတဲ့အတွက်နှစ်နိုင်ငံကြားတင်းမာမှုတွေပြေလျော့သွားပုံရတဲ့အကြောင်းဆစ်ဒနီမြို့ကနေဖီလ်မာဆာသတင်းပေးပို့ထားပါတယ်မဆုမြတ်မုံကဆက်ပြီးပြောပြမှာပ
ါဩစတြေးလျနိုင်ငံပြင်ပကျွန်းတွေမှာထိမ့်သိမ်းထားတဲ့ဒုက္ခသည်တွေကိုအမေရိကန်ကလက်ခံရေးအတွက်အရင်အိုဘားမားအစိုးရနဲ့ဩစတြေးလျအစိုးရတို့သဘောတူထားခဲ့ကြတာပါဒါပေမဲ့သမ္မတသစ်ဒေါ်နယ်ထရမ့်ကတော့ဘာကြောင့်လက်ခံရမှာလဲဆိုတာမျိုးဝင်ကြီးချုပ်မာကွန်တမ်ဘယ်နဲ့နှစ်ဆန်းပိုင်းကတယ်လီဖုန်းဆက်သွယ်စကားပြောစဉ်အခြေအကျဉ်းဖြစ်ခဲ့ကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာအမေရိကန်နဲ့ဩစတြေးလျဆက်ဆံရေးအပေါ်မေးခွန်းထုတ်စရာဖြစ်ခဲ့တာပါဂျာတာရီနီကတော့သမ္မတထရမ့်နဲ့ဝင်ကြီးချုပ်တမ်ဘယ်တို့နယူးယောက်မြို့မှာပြုံးပြုံးရွှင်ရွှင်တွေ့ဆုံခဲ့ကြတာကိုမြင်ရတဲ့အတွက်တင်းမာမှုတွေပြေလျော့သွားခဲ့ပုံရပြီးဒုက္ခသည်လက်ခံရေးကလည်းသဘောတူထားတဲ့အတိုင်းဖြစ်လာမဲ့ပုံရပါတယ်သူတို့နှစ်ယောက်ဖုန်းပြောစဉ်မှာအခြေအတင်ဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေကသတင်းမှားတွေဖြစ်တယ်လို့သမ္မတထရမ့်ကဆိုခဲ့ပြီးနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးကိုချီးမြှောက်ပြောကြားခဲ့ပါတယ
် America and Australia are old friends and really natural partners and with your help we will remain so for a very very long time
America နဲ့ Australia တို့ဟာမိတ်ဆွေဟောင်းတွေမိတ်ဖက်တွေဖြစ်ပါတယ်နောက်နှစ်ပေါင်းများစွာအထိလဲဆက်ဆံရေးကဒီတိုင်းဆက်ရှိသွားမှာဖြစ်ပါတယ်
အခုလိုအခြေအနေကိုမြင်ရတဲ့အတွက်လွန်ခဲ့တဲ့3လအတွင်းနိုင်ငံဆက်ဆံရေးအပေါ်စိုးရိမ်နေကြတဲ့ကမ်ဘရာကနိုင်ငံရေးအတိုင်းဝိုင်းအတွက်စိတ်သက်သာရာရစေလိမ့်မယ်လို့ဆစ်ဒနီတက္ကသိုလ်ကအမေရိကန်လေးလာရေးဌာနရဲ့သုတေသီဘရန်ဒန်သောမတ်စ်နူးကဆိုပါတယ်
I think it did shock the Australian side quite a bit but obviously 3
Australia ဘက်ကတော်တော်လေးအံ့ဩသွားကြမယ်လို့ကျွန်တော်ထင်ပါတယ်အချိန်ကလည်း3လတော့ကြာသွားပါပြီ Now ဒူးသမရပန့်စ်ရောသမရထရန့်ပါသဘောတူညီထားတာကိုထပ်ပြီးအတည်ပြုခဲ့တယ်ဆိုတော့ Australia အစိုးရဘက်ကအတော်ကိုစိတ်သက်သာရာယာသွားမှတည်ကြပါတယ
် American လင်းတင်သင်းမော Intrepid ပေါ်မှာဂျာတာဘရင်းညကသမရထရန့်နဲ့မိနစ်30တွေ့ဆုံဖို့ဝင်ကြီးချုပ်တန်ဘဲ3နာရီလောက်ဆောင်ခဲ့ရတာကမလေးစားတဲ့လုပ်ရဖြစ်တယ်လို့ Australia အတိုက်ခံ Labor Party ကောင်းဆောင် Bill Shorten ကပြောပါတယ်။ဒါပေမဲ့လည်း American ပြည်တွင်းနိုင်ငံရေးအခြေအနေကြောင့်သမရလာတွေးချိန်နောက်ကျရတာဖြစ်တယ်လို့ Australia သုံးသပ်သူတော်တော်များများကတော့နားလည်ထားကြပါတယ်။ American မှာအရေးကြီးတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကြမ်းကိုအောက်လွှတ်တော်မှာအတည်ပြုနိုင်ခဲ့တဲ့အတွက်သမရ Trump နယူးယောက်မြို့စီလာဖို့အတွက်နောက်ကျခဲ့တာဖြစ်ပါတယ်။အာရှပစိဖိတ်ဒေသတည်ငြိမ်အေးချမ်းရေးအတွက်အမေရိကန်ကကူညီဖို့တန်တိတ်ထန်ခိုင်မာတယ်ဆိုတာကိုသမ္မတထရမ့်ကထပ်ပြီးပြောကြားခဲ့တဲ့အတွက်ဩစတြေးလျဝန်ကြီးချုပ်ကတော့စောင့်ရချိန်ကိုသိတ်ဂရုစိုက်ပုံမရဘူးလို့သတင်းတောက်ဖီလ်မာဆာကပြောပါတယ်။စီးပွားရေးအမျိုးသားလုံခြုံရေးဆိုင်ရာစိုးရိမ်မှုတွေအပြင်လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုခေါင်းဆောင်နှစ်ယောက်ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအမေရိကန်ဩစတြေးလျဆက်ဆံရေးပြန်လည်ကောင်းမွန်နေပြီလို့အကဲခတ်တွေကယုံကြည်ကြပါတယ်။ဩစတြေးလျနဲ့အမေရိကန်ကြားမှနှစ်နိုင်ငံစစ်ရေးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေစတင်ခဲ့တာကလည်း1950ပြည့်နှစ်ပိုင်းတွေကဖြစ်ပါတယ်။ဩစတြေးလျနိုင်ငံကိုတရားဝင်ခရီးစဉ်နဲ့လာရောက်မယ်လို့လည်းအမေရိကန်သမ္မတထရမ့်ကကတိပေးခဲ့ပါတယ်ရှင်
။မန်ဆူမြင့်မွန်တင်ပြခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံသားတွေလူကုန်မှုခံရတဲ့အကြောင်းမပြောခင်အခုတော့ပြည်တွင်းဥပဒေပြင်ဆင်ရေးအခြေအနေပြောပြခြင်းပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးဟာအာမခံပေးတဲ့ပုံမှန်အဖြစ်ပြန်လည်ပြင်ဆင်သတ်မှတ်တဲ့ကြောင်းပြည်တော်စုရှိနေချုပ်ယုံရဲ့အကြံပြုချက်ကို HRC အာရှလူခွင့်ရေးကော်မရှင်ကကြိုးဆိုလိုက်ပြီးပုံမှန်66ဂါကြီးမှာပြင်ဆင်စရာအချက်တွေရှိနေတဲ့ကြောင်း HRC ကပြောပါတယ်ဒီအကြောင်းကိုစပီးနားဆင်ရမှာပါ2013ခုနှစ်တုန်းကပြဋ္ဌာန်းခဲ့ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့ပတ်သက်လို့လူအများရဲ့ဝေဖန်ခြင်းခံရတဲ့စစ်သွေးဥပဒေပုံမှန်66ဂါကြီးဟာအာမခံပေးတဲ့ပုံမှန်အဖြစ်ပြန်လည်ပြင်ဆင်သတ်မှတ်တဲ့လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုပြည်ထောင်စုရှိနေချုပ်ယုံကအကြံပြုထားတယ်လို့ NLD အစိုးရတနှစ်ပြည့်လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးမေလ4ရက်ကြာသာပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှိနေချုပ်ယုံရဲ့အတွင်းဝန်ဒေါ်နုနုရင်ကအခုလိုပြောဆိုသွားပါတယ်ပုံမှန်66ဂါကြီးကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကဥပဒေကြမ်းအဖြစ်ပြင်ဆင်ရေးဆွဲနေပြီးဒါနဲ့ပတ်သက်လို့သဘောထားတောင်းခံလာတဲ့အတွက်66ဂါကြီးကိုအာမခံပေးတဲ့ပုံမှန်အဖြစ်ပြင်ဆင်တဲ့ကြောင်းရှေ့နေချုပ်ယုံကအကြံပြုခဲ့တာပါဒီအကြံပြုချက်အတိုင်းပုံမှန်66ဂါကြီးကိုပြင်ဆင်ဖို့လိုတယ်လို့ HRC အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်နေနဲ့ပတ်သက်လို့ပြောရင်တော့အုံမ66ကအတိုင်းတာတစ်ခုအရာကန့်သက်ထားတယ်လို့ကျွန်တော်တို့မြင်ရတာပေါ့နော်သို့တော်လည်းပဲဒီဥစ္စာကိုဖျက်သိမ်းဖို့တင့်တာမတင့်ဘူးလားဆိုတဲ့ကိစ္စအမှာတော့အဲ့ဒီကိစ္စကိုဖျက်ဖို့အတွက်ကြိုးစားတာတည်းဆိုလို့ချင်းနှစ်တီလျှော့ပေးပြီးတော့တပြေးပြေးတတ်တအောင်ပြင်ဆင်သွားတဲ့ဒါရကတွေရှိနေတဲ့အတွက်ကျွန်တော်တို့ကဒီပုံမှ66ကိုလည်းဖျက်တာတည်းဆိုလို့ချင်းတော့အာမခံပေးနိုင်တဲ့အမှုဖြစ်အောင်လုပ်ဖို့လိုတယ်အဲ့တော့ရှင်းနေကြုံယုံကအကြံပေးတိုက်တွန်းနေဆိုလို့ရှိရင်အခုကထောင်နှံ3နှစ်ထနိုင်တဲ့အမှုမျိုးဖြစ်တဲ့အတွက်ရဲရေးပိုင်တဲ့အမှုဖြစ်တယ်ရဲရေးပိုင်တဲ့အမှုဖြစ်တဲ့အတွက်အာမခံပေးလို့မရဘူးအဲ့တော့ဒီ3နှစ်ကနေပြီးတော့နည်းနည်းလောက်ထိရှော့ပေးလိုက်တယ်ဆိုလို့ရှိရင်ရဲရေးမပိုင်တော့တဲ့အတွက်အာမခံပေးနိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်ဒီဥပဒေကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းလာရဲ့ဆိုလို့ရှိရင်တော့နှုတ်နှစ်ဖက်လုံးအတွက်အရှင်ပြင်းတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်
ဥပဒေမှာတော့ထောင်နှံ3နှစ်နဲ့အထက်ချမှတ်နိုင်တဲ့အမှုတွေကိုရဲကအေးအေးယူလုပ်ပိုင်ခွင့်ရှိတဲ့ရဲအေးအေးပိုင်မှုအဖြစ်သတ်မှတ်ထားတာကြောင့်66ဂါကြီးအတွက်အာမခံပေးဖို့ဆိုရင်ပြစ်ဒဏ်ကိုထောင်နှံ2နှစ်နဲ့အောက်ဒါမှမဟုတ်ငွေဒဏ်အဖြစ်သာသတ်မှတ်ဖို့လိုတယ်လို့ HRC ကပြောနေတာဖြစ်ပါတယ် ဒါပေမဲ့လည်းအခုချိန်ထိမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာမေးခွန်းထုတ်စရာတွေရှိနေသေးပဲလို့ရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ
်။ခင်ဗျာရှားရှားကျွန်တော်တွေ့ရတဲ့ဥစ္စာတွေကတော့ချက်တမီမှုပေါ့နော်ချက်တမီမှုရဲ့နောက်ပက်ထရစ်ကွန်ဂျာလီမှုရဲ့ကြပြဆရာမောင်ဆောင်ခါရဲ့အမှုကြီးရဲ့အဲ့ဒီအမှုကြီးမှာတော့ဒီအထက်ကဖြီးလာပေးတဲ့အတွက်စစ်ဆေးစီရင်ရတဲ့အမှုမျိုးဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်လွတ်လပ်တဲ့တရားစီရင်စနစ်ကိုတရားရုံးတွေကလွတ်လပ်လပ်မဖော်ဆောင်နိုင်သေးသေးရကတော့ဥပဒေတွေဘလို့ပဲပြောင်းနေဘလောက်ပဲလျှော့ပြီးနေဖြစ်နေဒီဥစ္စာကကျွန်တော်တို့ဆွဆွဲခံရတဲ့လူတွေအတွက်ကတော့ပုံမူအမှန်ဆင်းရဲမဲ့အခြေအနေဖြစ်တယ်လို့ပဲကျွန်တော်မြင်ပါတယ်
ဆန်းစကြောက်ကားကြီးနဲ့ပတ်သက်လို့ရှေ့နေကျုံရုံရဲ့အကြံပြုချက်ပါတဲ့ဥပဒေမူကြမ်းကိုဝန်ကြီးဌာနကိုပြန်လည်ပေးပို့ထားပြီးအဲ့ဒီကတဆင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကော်မတီအစိုးရအဖွဲ့နဲ့ပြည်ထောင်စုလွှတ်တော်ကိုပေးပို့သွားမှာဖြစ်ကြောင်းသိရပြီးအဲ့ဒီနောက်ပိုင်းအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တွေမှာဆွေးနွေးအတည်ပြုသွားမှာဖြစ်ပါတယ်လက်ရှိမှာ66ကားကြီးနဲ့တရားစွဲဆိုရတဲ့အမှု54မှုရှိနေပြီးအာမခံမရပဲအချုပ်ကျနေတဲ့အမှုက6ခုနဲ့ပြစ်ဒဏ်ချခံရတဲ့အမှု8ခုရှိနေကြောင်းသိရပါတယ်2013ခုနှစ်အောက်တိုဘာလမှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပါဖော်ပြချက်မှာတော့ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးလူပုဂ္ဂိုလ်တဦးကို6လန့်ငွေတောင်းခံတာအနိုင်အထက်ပြုတာအတရေပြက်နှောက်ယှက်တာမလျော်ဩဇာတုံးခြင်းဒါမှမဟုတ်ချင်းချောက်တဲ့လုပ်ရက်တွေမရှိစေဖို့တားမြစ်ထားတာဖြစ်ပါတယ်ခင်ဗျာVOA မေဂန်တန်မြန်မာပိုင်းကစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါတော့မြန်မာနိုင်ငံသားတွေလူကုန်ကူးခံရတဲ့အကြောင်းတင်ပြခြင်းပါတယ်မလေးရှားမှာအလို့ရမယ်ဆိုပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား35ဦးကိုပွဲစားကထိုင်းနိုင်ငံတောင်ပိုင်းနကောစီသာမရပြည်နယ်တဆာလာခရိုင်ထဲမှာစွန့်ပစ်သွားတဲ့အတွက်ထိုင်းအာဏာပိုင်တွေကမေလ5ရက်နေ့မှာဖမ်းဆီးခဲ့ပါတယ်ဒီအကြောင်း VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံတောင်ပိုင်းနကွန်စီသာမရပြည်နယ်ထက်ဆာလာခရိုင်တွင်းမှာမြန်မာနိုင်ငံသားများတောရင်တနေရာမှာပုန်းခိုနေတယ်ဆိုပြီးကြေးရွာတကြီးကသတင်းပေးခဲ့တာကြောင့်မေလ5ရက်နေ့မနက်မှာထိုင်းရဲတွေကတွားရောက်ရှာဖွေဖမ်းဆီးခဲ့တာပါဒီဖြစ်ရပ်နဲ့ပတ်သက်လို့လူကုန်ကူးခံရသူတွေကိုကူညီကယ်ဆယ်မှုလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကအခုလိုပြောပြပါတယ်
ဒီနေ့မနေ့ပိုင်းကရနောင်းကနေမလေးရှားနေရဘက်ကိုသွားတဲ့လမ်းဖြစ်တဲ့နကိုစီသမရအပိုင်စီစီရေးစခန်းသားမှာတော်ရင်မှာမြန်မာနိုင်ငံသားလို့ယူဆရတဲ့လူ35ယောက်ကိုထိုင်းအာဏာပိုင်တွေကဖမ်းမိတယ်။အဲဒီ35ယောက်ဖမ်းမိတဲ့အခါမှာမိန်းကလေးခဏယောက်ပါတယ်။အမျိုးသားက28ယောက်ပါတယ်။ဒီထဲမှာကလားလူမျိုးက9ယောက်ပါတယ်။ဒါပေမဲ့သူတို့ကရနောင်းဘက်ကလာတာဖြစ်တဲ့အတွက်မြန်မာနိုင်ငံဘက်ကကူလာတယ်ဆိုပြီးတော့အဲဒီဒီနေ့သိရတယ်ပေါ့
မြန်မာနိုင်ငံသား35ဦးထဲမှာအမျိုးသား28ယောက်နဲ့အမျိုးသမီး9ယောက်ပါဝင်တယ်လို့ကလေးငယ်4ဦးပါဝင်တာပါအများစုကတော့အသက်20ကနေ25နှစ်ကြားလူငယ်တွေဖြစ်ကြောင်းဒေသဆိုင်ရာထိုင်းအနာပိုင်တွေကထုတ်ပေါ်ပြောဆိုခဲ့ပါတယ်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေကိုလူပွဲစားတွေကခေါ်ဆောင်လာတာဖြစ်ပြီးမလေးရှားနိုင်ငံမှာအလုပ်ရမယ်ဆိုပြီးပြောဆိုကထိုင်းနိုင်ငံစမုတ်ပရကန်ခရိုင်တွင်းကခေါ်လာခဲ့ကြတာလို့လည်းဆိုပါတယ်လမ်းတဝက်အရောက်မှာမြန်မာနိုင်ငံသားတွေကိုကုန်ကားတွေနဲ့လာခေါ်မယ်လို့ပြောဆိုခဲ့ပြီးပွဲစားတွေကပြန်မလာခဲ့ကြတာကြောင့်အခုလိုဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းထိုင်းစကားတက်တဲ့မြန်မာနိုင်ငံသားတို့ကထိုင်းရနာပိုင်းတွေကိုပြောပြခဲ့ပါတယ်အခုဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုတရားမဝင်ဝင်ရောက်မှုနဲ့ထိုင်းနိုင်ငံကလူဝင်မှုကြီးကြပ်ရေးစခန်းတွေမှာထိမ့်သိမ်းထားမှာဖြစ်ပြီးမြန်မာနိုင်ငံကိုပြန်ပို့တာကိုခံကြရမှာပါလူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာမြန်မာနိုင်ငံကို TR3 အနှိမ့်ဆုံးအစီရင်ထဲမှာသတ်မှတ်ထားခဲ့ပြီးမြန်မာရှစ်ပြောင်းလို့တမား3တန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 စောင့်ကြည့်အစီရင်ကိုသတ်မှတ်ပေးထားပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပြပို့ချက်ဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လေးစာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လို့စာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ရဲ့စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့မနက်9နာရီအထိလိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ40 kHz 9439လိုင်းနိုမီတာ50 kHz 5995တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရမှာဖြစ်တဲ့အပြင်အမျိုးသမီးကဏ္ဍကိုတင်ဆက်ပေးဦးမှာပါ။အဲ့ဒီနောက်ပိုင်းတင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတော့
မြောက်ရထားလမ်းတွေပါတွေကတော့လက်ရှိမှာတော့မစနိုင်ဘူး။ဒီကစီမံချက်တွေမှာ2040ထိပဲရှိတာဆိုတော့အဲ့ဒီအာမျိုး infrastructure တွေကတော့ကျွန်တော်စီမံရေးရော
နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဒေါခင်မျိုးသက်ကတင်ဆက်ထားတာဖြစ်ပါတယ်။
The Guardian ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမြင်အရတချို့လူသားတွေဟာတခြားလူတွေတဲ့အခွင့်အရေးတွေပိုးပြီးရနေပါတယ်လို့ခေါင်းစဉ်တက်ပြီး Editor အဘော်မှာရေးပါတယ်။2012မှာငင်းချမ်းရဲ့ Nobel ဆုကိုဒေါ်ဆုသွားပြီးယူတော့ Nobel ဆု Committee ဥက္ကဋ္ဌကသူမဟာလူခွင့်ရင်းနဲ့ Democracy အတွက်ခိုင်မာတဲ့မူကိုလက်ကင်ထားတာမို့တကဘာလုံးအတွက်စံပြခေါင်းဆောင်ဖြစ်လာတယ်လို့ညွှန်းခဲ့တာပါလေ။အခုမြန်မာနိုင်ငံရဲ့ခေါင်းဆောင်ဖြစ်လာချိန်မှာတော့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအဖိနှိပ်ခံနေရတာကိုအတိအမှန်မပြတဲ့အတွက်သူ့ရဲ့ရောင်းရင်းငင်းချင်းနိုဘယ်ဆုရှင်တွေကပါသူ့ပေါ်မှာယုံကြည်မှုတွေအတော်ပြောက်ကွယ်နေပါပြီလို့ရေးပါတယ်။အင်ကာနိက EU နိုင်ငံခြားမူဝါဒရေးရအကြီးအကဲနဲ့အတူတွေ့ရချိန်မှာတော့ဒေါ်ဆုနဲ့သူ့မပေါ်မှာကာလကြာရှည်ထောက်ခံလာသူတွေကြားကွာဟမှုတွေတိုးလာတာကိုတွေ့ရပြန်ပါတယ်တဲ့။ရခိုင်ပြည်နယ်မှာစစ်တပ်နဲ့လုံခြုံရေးတွေရဲ့လူခွင့်ရချို့ဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကို EU ကထောက်ခံချိန်မှာဒေါ်ဆုကတော့ဒီဆုံးဖြတ်ချက်ဟာလက်တွေ့အခြေအနေနဲ့မကပ်ညီတယ်လို့အခြေအနေကိုပိုပြီးဆိုးလာစေမယ်လို့ပဲပြောနေတာကြောင့်လို့ဆိုပါတယ်။နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေဆယ်စုနှစ်နဲ့ချီးပြီးဖိနှိပ်ခံရတာတွေနဲ့အတူမနေ့အောက်တိုဘာနေ့ဆက်ကင်းစခန်းအစည်းအဝေးခံရပြီးတဲ့နောက်ဒေသရင်းစစ်တပ်နေမြရှင်းလင်းရေးကနေလူပေါင်းတောင်းနဲ့ချီးပြီးတဖက်နိုင်ငံတွေထွက်ပြေးခဲ့ရပါတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအထူးသဖြင့်နေဆက်ဒေသအရေးကိစ္စတွေကိုစစ်တပ်ကချုပ်ကင်ထားတာဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေအရအရေးပါဆုံးဝင်ကြီးဌာနတွေကိုရောစီးပွားရေးအချက်အချာတွေကိုပါစစ်တပ်ကကင်ထားတာပါတဲ့။ဒါပေမဲ့ဒီစစ်တပ်ကပဲအထမကျင့်တာလိုမျိုးသူတို့အတွက်ဂုံပြက်စရာကိစ္စရပ်တွေမှာဆိုဒေါ်ဆုရဲ့ရုံကပါဖုံးဖိပေးနေတာတွေ့ရတာမို့လူတချို့ရဲ့အခွင့်အရေးဟာတခြားလူတွေထက်ပိုပြီးအရေးပါနေတယ်လို့ဖေမှန်ပါတယ်။အဖိနှိပ်ခံရိုဟင်ဂျာမွတ်စလင်တွေကတော့ဒေါ်ဆန်းစုကြည်ရဲ့အကူအညီကိုစောင့်နေလို့မရဘူးဆိုတာကိုသိပါတယ်။မြန်မာနိုင်ငံမှာသတင်းသမားတွေ NGO တွေနဲ့တခြားပညာရှင်တွေကိုတားဆီးတာတွေရှိနေပြီးလူသားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေရှိနေနိုင်တယ်မို့ကုလသမဂ္ဂစုံစမ်းမှုတွေလုံးတင်တယ်လို့မြင်တယ်လို့ဖိအားတွေလည်းပေးတင်ပါတယ်လို့យေတာထားပါတယ်။တောက်ကြံနေတဲ့ The Diplomat စာဆောင်မှာတော့မြန်မာဟာတကယ်ပဲရင်းငုတ်သင်းမောတွေဝယ်တော့မှာလားဆိုတဲ့ဆောင်းပါးကိုဆောင်းမရှင် Prasant Paramiswan ကရေးပါတယ်။ဒီသတင်းပတ်ထဲမှာပဲမြန်မာဒုတိယကာကွယ်ဝင်ကြီးရဲ့မြန်မာစစ်တပ်ဟာရင်းငုတ်သင်းမောတွေဝယ်ဖို့စဉ်းစားနေပြီဆိုတဲ့ကြေညာချက်ကိုတန်အံတော်ကြားလိုက်ရပါတယ်။ဒါဟာအိန္ဒိယနိုင်ငံတွေဖြစ်တဲ့ Indonesia, Malaysia, Singapore နဲ့ Vietnam, ASEAN 4နိုင်ငံမှာရင်းငုတ်သင်းမောတွေရှိနေတာဖြစ်ပြီးဘင်္ဂလားဒေ့ရှ်မှာမနစ်ကရောက်လာတယ်လို့ထိုင်းမှာလည်းမကြခင်မှာရှိလာတော့မှမို့မြန်မာစစ်တပ်အတွက်လိုအပ်တယ်လို့စဉ်းစားလာတာပါမြန်မာစစ်အဘက်ကလွန်ခဲ့တဲ့10နှစ်အတွင်းအစ်စ်မင်းနီးပညာဆိုင်ရာစွန့်အင်မြင့်တင်မှုလုပ်တဲ့နေရာမှာရင်းငုတ်သင်းမောနီးပညာအတွက်အိန္ဒိယပါကစ္စတန်နဲ့ရုရှားအပြင်မြောက်ကိုရီးယားဆီကပါမကြမ်းအကူအညီတွေယူနေတာရှိပေမဲ့အခုရင်းငုတ်သင်းမောဝယ်မဲ့သတင်းကတော့ပထမဆုံးကြားရတာပါတဲ့ဒီနေရာမှာရင်းငုတ်သင်းမောဝယ်တာဟာငွေကုန်ကြေးကျတိတ်များတာမို့ ဒုကာဝေးဝန်ကြီးကိုရင်နိုင်ငံဘတ်ဂျက်ပေါ်မှာမူတည်နေရဆိုတာထုတ်ပြောသွားပါတယ်။မကြာခင်နှစ်တည်းအတွင်းစီးရဲသုံးစီဟာဘတ်ဂျက်ငွေအလုံးရဲ့73ကနေ74ရာနှုန်းချမှသာတုံးနိုင်တာမို့အခုလိုနိုင်ငံဘတ်ဂျက်ပေါ်မူတည်နေတဲ့ဆိုတဲ့စကားကဘာအဓိပ္ပာယ်လဲလို့မေးခွန်းထုတ်ထားပါတယ်။ဒီကိစ္စဟာငွေတစ်ခုတည်းနဲ့မပြီးပဲဤပညာစွန့်ရင်ဖြစ်စည်းကြိယာတွေကျွမ်းကျင်ပညာရှင်ကအစလူအချက်ကအများကြီးရှိနေတာမို့မြန်မာနိုင်ငံရဲ့ရေငုပ်သင်းမော့အိမ်မက်ကိုဆက်ပြီးမှတ်တဲ့အခါမှာထမ်းရမယ်ဝန်ဘလောက်လေးမယ်ဆိုတာကိုပါမမေ့သင့်ပါဘူးလို့ထောက်ပြထားပါတယ်
။ဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ
်။ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
to get on someone's nerves
ဖြစ်ပါတယ်။ဆလုံးပေါင်းက TO2GET get to get got ခုခုကိုဖြစ်စေတာ ON on ကအပေါ်မှာ SOME ONE apostrophe S someone's ကလူတူတယောက်ရဲ့ NERVES nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံးကောက်ဒီပေကလူတူတယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ idiom ဆိုတဲ့ဒီဝိုက်ဒီပေကလည်းဒီနေရာမှာရှိပါတယ်လူတူတယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်အယှက်ဖြစ်တဲ့ဆိုရင်ဒီလူလှုပ်တာစိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနည်းပတ်သက်လို့ George Cooper ပြတဲ့ဥပမာကတော့
His loud singing gets on my nerves I'm going to tell him to stop
သူအတန်ကြီးကြီးနဲ့တချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်အယှက်ဖြစ်လိုက်တာဗျာရဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ His loud singing gets on my nerves. I'm going to tell him to stop.
စိတ်တူစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ?
To get on someone's nerves.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာရတန်ပို့ချလိုက်ရှိပါတယ်။အခုတော့အမျိုးသမီးကဏ္ဍပါမြန်မာနွေဘွားအမေရိကန်အမျိုးသမီးတူဟာအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။ပမောက်ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်မှာရှိတဲ့ဟဝိုင်ယီအခြေစိုက် APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာတာဝန်ထမ်းဆောင်နေပါတယ်။လက်ရှိမှာလည်းမြန်မာနိုင်ငံရဲ့အရက်ဖက်စစ်ဘက်ဆက်ဆံရေးကောင်းမွန်စေဖို့အကူအညီဆောင်ရွက်နေသူဖြစ်ပါတယ်။အမေရိကန်စစ်တပ်မှာဒုတိယဗိုလ်မှူးကြီးတူဖြစ်လာအောင်ဂျိုးပန်းခဲ့ပုံတွေနဲ့ပတ်သက်လို့ဒေါက်တာမီမီဝင်းဘတ်ကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းတင်ပြထားပါတယ
် American Pidong Zuma, Winbert Nebono, Yanka Gueta, Dudia Pomuji, Yadu Tawan Tansau, Miss Yamananga Zadiani, from Adina Yaula Biro, Belu City Yaula Biro, Belu Jovana, Leswa, Jamaro Mute Medium, Yawi Balashi.
Jamaro, Jama Midazua, America Ladek, Sima, Jama, Sadly Net to me.ရှိပါတယ်ဆိုကျမ session နဲ့လိုက်ပြည့်လဲပြည့်သွားတော့ဒီမှာကျမတို့ဟိုပါလဲအထက်တန်းကျောင်းပြီးတယ်ပြီးတဲ့အခါမှာကျမကောလိပ်သွားဖို့လုပ်တယ်အဲ့ဒါကျမတို့ကဟို immigrant family ပေါ့နော်ဆိုတော့ကျမတို့ပတ်စံမရှိဘူးကျမကိုကျောင်းထားဖို့ဆိုအဲ့ဒီအချိန်မှာကျမက scholarship တွေလေလိုက်လျှောက်တယ်လိုက်လျှောက်တဲ့အခါမှာအဲ့ဒီ army ROTC ဆိုတာလေ reserve officer training course ဆိုတဲ့ program ကကျမကို full scholarship ပေးတယ်ပြေးတဲ့အခါကျတော့ကျမအဲ့ဒီဥစ္စာတက္ကသိုလ်တက်ရင်းနဲ့ဒီဥစ္စာနဘေးကလည်း military training ပေါ့နော်သွားတက်လိုက်ရတယ်။အဲကျမအဲ့ဒါကြောင့်မို့အတွက်ကျမမှလည်း minor မှာ military science ဆိုတဲ့ minor ရှိတယ်။အဲ့ဒီဥစ္စာလည်းပြီးလည်းပြီးရောကျမပွဲရတဲ့အခါကျတော့ကျမကို second lieutenant လည်းပြီးလိုက်ပါတယ်။အဲ့ဒီကနေစပြီးတော့ကျမအဲ့ဒါ1989ပေါ့နော်။အဲ့ဒီမှာစပြီးတော့ကျမစပြီးတော့ထမ်းဆောင်တာပါ။ဒီ World Trade Tower 9/11 လေးပြီးလေးပြီးရောကျမက mobilize လုပ်ခံတည်တယ်ဆိုတော့အဲ့ဒီ mobilize လုပ်တဲ့ခါကျတော့ကျမကိုသူတို့ Asia နဲ့ပတ်သက်ပြီးတော့အများအားလေ specialize လုပ်တဲ့လူဆိုတော့လေကျမကို Pacific Command ကိုပို့ပါတယ်ဒါဆ So ကျွန်မ Pacific Command မှာ full time ပေါ့နော် active duty 3နှစ်ကျော်ကျော်လုပ်လိုက်တယ်။အဲ့ဒီလုပ်တဲ့အချိန်မှာကျွန်မကိုသူတို့တွေက deputy economic advisor ဆိုပြီးတော့လုပ်ခိုင်းပါတယ်။နောက်ပြီးတော့လည်းကျွန်မ US counter terrorism strategy in Asia မှာလည်းကျွန်မ planner staff officer အနေနဲ့လုပ်ခဲ့ပါတယ်။ဆိုအဲ့ဒါကြောင့်မလို့ကျွန်မဒီနေ့ on lieutenant colonel ပေါ့နော်ဖြစ်သွားတယ
်။အမျိုးသမီးတဦးအနေနဲ့ပေါ့နော်ဒီနိုင်ငံမှာစစ်တပ်ထဲဝင်နေဆိုတဲ့ခါကျတော့ကျွန်မတို့တွေတွေ့ရတာကပေါ့နော်တုံတယုံခဏရေရှိမှုနဲ့ဝင်လို့မရဘူးလေဘာလို့လဲဆိုတော့တင်တန်းနေစင်းရတယ်ဆိုတော့အမျိုးသမီးတဦးအနေနဲ့ရောဒီခါတွေကိုဘယ်လိုကြော်ထွားပါလဲဒေါက်တာ
တင်တန်းခဲ့တာကျမအတွက်ကတော့ကျမအမြဲတမ်းအားကစားအမြဲတမ်းလှုပ်လာတဲ့လူဆိုတော့လေခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ဒီစွန့်အားနဲ့ပတ်သက်တဲ့ဥစ္စာမှာကျမအတွက်တိတ်ပြီးတော့အခက်အခဲမရှိဘူးအခက်အခဲပိုရှိတာကအဲ့ military ဆိုတော့လေအမျိုးသမီးတွေက15ရာခိုင်နှုန်းလောက်ပဲရှိတယ
်
အဲ့ဒီမှာကျတော့ကျမတို့မှာ social cultural နဲ့ပတ်သက်ပြီးတော့နည်းနည်းပါးပါးအခက်အခဲတွေရှိတာပေါ့နော်နောက်ပြီးတော့ကျမကလည်း Asian အမျိုးသမီးဆိုတော့အဲ့ဒါနည်းနည်းပါးပါးတော့ adjust လုပ်ရတာပေါ့ကျမကနည်းနည်းအခက်အခဲရှိပါတယ်
โอเคအဲ့လိုမျိုးအခက်အခဲတွေကဘယ်လိုမျိုးအခက်အခဲတွေပါလဲဥပမာပြလို့ရမှာနောက်တစ်ခုကအဲ့လိုမျိုးအခက်အခဲတွေကိုဘယ်လိုလုပ်ကြော်လွှားယူပါလေရှင
်အဲ့ဒါကတော့leadership နဲ့ပတ်သက်တဲ့ခေါင်းဆောင်ရေးအဲ့ဒါနဲ့ပတ်သက်တဲ့ကိစ္စပါပဲအဲတခါလေကြလို့ရှိရင်မျိုးသားတွေကအမျိုးသမီးဥဆောင်တာမကြိုက်တာတွေရှိတယ်အမျိုးသမီးလုပ်ဟန်နေကိုသူတို့တွေကဒီဥစ္စာ leadership quality ဆိုပြီးတော့သူတို့ value မလုပ်တတ်ဘူ
း
ဆိုအဲ့လိုမျိုးဖြစ်ပါတယ်ဒါပေမဲ့လည်းကျမကတော့ focus လုပ်တာကတော့ကျမ mission accomplishment
okay
ပထမဆုံး so သူတို့နဲ့ပြိုင်တဲ့အခါကျလို့ရှင်သူတို့တဲ့နှစ်ဆသုံးဆပိုကောင်းရတယ်သူတို့တဲ့နှစ်ဆပိုသုံးဆပိုသိနိုင်ရတယ
်
ပိုလုံနိုင်ရတယ်ပိုကြိုးစားနိုင်ရတယ်ဆိုအဲ့လိုမျိုးပြရင်လည်းကျမဒီလိုမျိုးကြော်လွှားလာတာပါကျမသူတို့စစ်ခမ်း planning ဆွဲမလားအေရှားအကြောင်းပိုသိမလားကျမသူတို့တဲ့ပိုသိနိုင်အောင်ပိုတက်နိုင်အောင်ကျမအမြဲတမ်းကြိုးစားပြီးတော့လှုပ်ဆောင်လာပါတယ
်ဟုတ်ကဲ့ကျမတို့မြန်မာနိုင်ငံမှာပေါ့နော်အခုလေဒီမိုကရေစီအတွင်ကုပြောင်းရေးစတင်လာပြီးဖြစ်တဲ့အတွက်ကြောင့်အမျိုးသမီးတွေရဲ့အခန့်ကဏ္ဍကတော့တော်လေးကြီးကြီးပါတယ်သူတပြည်မြန်မာနိုင်ငံကလူဦးရေ53သားမှအမျိုးသမီးက50ရာခိုင်နှုန်းဆိုတဲ့အခါကျတော့နောက်ဒေါက်တာတို့ဒီမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကူအညီပေးတဲ့နေရာမှာလည်းမြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍမှာပေါ့နော်အုပ်စုအလုံးတို့ပါဝင်ပြီးတော့ရပ်ဖက်စစ်ဖက်ဆက်ဆံရေးနော်ပုံမကောင်းမွန်စေဖို့လှုပ်ဆောင်ပေးနေတယ်ဆိုတော့အဲ့လိုမျိုးကဏ္ဍမှာအမျိုးသမီးတွေဘယ်လိုပါဝင်ပြီးတော့လှုပ်ဆောင်နိုင်မလဲရှင်
အခုကြတော့မြန်မာစစ်တပ်မှာပေါ့နော်အခုမှသူတို့စပြီးတော့ women OTS အမျိုးသမီးနဲ့ပတ်သက်တဲ့ officer training အမျိုးသမီးအစ်စ်အရာရှိတွေသူတို့စပြီးတော့ training လုပ်တယ်အဲ့ဒါအရင်ကောင်းပါတယ်ဒါပေမဲ့တတိယဥစ္စာနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော်သူတို့တရားဒီဥစ္စာကနေပြီးတော့ promotion ရဖို့စောက်ပြီးတော့ decision maker level အထိကိုသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးရာကျမတို့ကအမှန်မှကျမပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအမြဲတမ်းရဲ့ပတ်ဝန်းကျင် environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့ပြဿနာတွေအခက်အခဲတွေရှိတယ်ဆိုတော့ဒီ solution လုပ်တဲ့အခါမှာဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလုပ်တယ်လို့မျိုးဖြစ်နေတယ
်
ဆိုတော့အဲ့လိုလုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးလင်းမသိနိုင်ဘူးပေါ့အဲကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရင်အရေးကြီးပါတယ်ကျမတို့မှာအခုကကျတော့ကျမတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human ပဲလေလူပဲလေအဲ့ဒါတွေကိုကျမသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒီဥစ္စာမဆိုင်တဲ့နေရာမရှိဘူး
အဲ့ကကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန့်ကဏ္ဍကိုမြေတောင်မြှောက်ပေးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျမထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘယ်လိုအကြံပေးချင်ပါလဲ
အဲ့ဒီစတာကကျမတို့အိမ်ကနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကသားလိုမျိုးပဲလုပ်နိုင်တဲ့ဥစ္စာကိုသူတို့ပြောပေးရတယ်ဆိုတော့အဲ့ဒါအိမ်ကနေစတယ်နောက်ပြီး education system ဟိုနေကျောင်းသွားတဲ့အခါကျတော့ဆရာဆရာမတွေကသူတို့အလုံးလုပ်နိုင်တယ်ဆိုတဲ့နော်စဉ်းစားမှုကိုရောက်ရမယ်ပြီးလဲပြီးတော့ဟိုနေအလုပ်လုပ်တာလို့ရှင်လဲအလုပ်နေရာတွေမှာလဲဒီဥစ္စာမျိုးသမီးနဲ့အမျိုးသားညံ့ညံ့တရဖြစ်နိုင်အောင်လုပ်ပေးရမယ်လိုအပ်လာတယ်အဲ့လိုမျိုးညံ့ညံ့တရအခွင့်အရေးတွေရှိလာလို့ရှိလို့ရှိရင်ကျမတို့ဒီအမျိုးသမီးတွေကဒီဟို decision maker level ရောက်လာတယ်အဲ့ဒီရောက်လာလို့ရှိရင်မြန်မာနိုင်ငံအတွက်မြန်မာလူမျိုးတွေအတွက်အရန်ကောင်းတယ
်မြန်မာနိုင်ငံမှာစစ်တပ်မှာပေါ့နော်တံပရောအရာရှိတွေဖြစ်မြန်မာအမျိုးသမီးတွေကိုစတင်ပြီးတော့ခေါ်ပြီးတော့လေ့ကျင့်သင်တန်းတွေစပေးလာပြီးဆိုတဲ့ခါကျတော့အမေရိကန်အရန်ကာကွယ်ရေးတပ်မှာဒုတိယဗိုလ်မှူးကြီး တူအနေနဲ့ပေါ့နော်အခုလိုမျိုးဒီစစ်တပ်တဲ့ဝင်ပြီးတော့ပေါ့နော်ဒီထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးခြင်းမလဲရှင
်ကျမခုနကပြောသလိုပဲပေါ့နော်ကျမတို့အရန်ကြိုးစားရတယ်ဘာလို့လဲဆိုတော့ကျမတို့ကဒီဥစ္စာ breaking the glass ceiling your barrier ပထမစားတဲ့လူတွေဆိုတော့လေအရန်ကြိုးစားရတယ်သူများတဲ့ပို့တော်အောင်ပို့တက်အောင်ပို့စီအောင်လုပ်ပြီးတော့ကြိုးစားရပါတယ်ဆိုတော့အဲ့ဒါကျမပြောခြင်းနဲ့အခုဝင်တဲ့ပထမfirst generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့စူးစမ်းဖို့ကျမတိုက်တွန်းနေပါတယ်ဟုတ်ကဲ့
ကျမနောက်ဆုံးမိချင်တာကတော့ခုလိုမျိုးစစ်လေကျင့်ကမ်းနေဖြတ်တန်းတဲ့နေရာမှာဒီအမျိုးသမီးနဲ့အမျိုးသားကွာတဲ့အတွက်ကြောင့်မှတ်မှတ်ရရဥပမာလေးတစ်ခုလောက်မျှဝေလို့ရမှာရှင
်ကျမပထမဆုံးပေါ့နော်ကျမပြောစဒီ equipment တွေကကျမစတော့ကဒီဥစ္စာ adjustable မဟုတ်ဘူးကြောဘောကြီးဒီ frame တွေပါလောက်ထားတဲ့ဥစ္စာကအနည်းဆုံးလူ9ပေ8လက်မအတွက်ကျမ9ပေ9လက်မပဲရှိတယ
်
ဆိုတော့ကျမဒီကြောဘောအိတ်ကိုတက်လိုက်လို့ရှိရင်အဲ့ဒီကြောဘောအိတ်ရဲ့အနောက်ဘက်ကကျမရဲ့တင်ပါးနားအထိရောက်သွားတယ်အဲ့ဒီရောက်သွားတဲ့အခါကျတော့တစ်ခါလေကြာလို့ရှိရင်ကျမတို့ကဒီ air mobile exercise ဆိုပြီးတော့ helicopter တွေနဲ့ကျမတို့ကလေစစ်စင်ရေလုပ်နေတာအဲ့ဒီလုပ်နေတဲ့အချိန်မှာကျမအဲ့တုန်းကဆိုပေါင်113ပေါင်လောက်ပဲရှိပါတယ်ကျမရဲ့ကြောဘောအိတ်ကပေါင်90ဆိုကျမဒီအဲ helicopter ကနေခုံချလိုက်တဲ့အခါကျတော့အပေါ်ကနည်းနည်းပူလေးတော့ကျမလဲကြပါတယ
်
အဲ့လဲကြပါတဲ့အခါမှာဒီကြောဘောအိတ်ကအနောက်ဘက်ကနေပြီးတော့တင်မားနဲ့ဆောင့်ပြီးတော့အပေါ်ကိုတက်လာ哦ဆိုကျမခေါင်းကကျမကြောဘောအိတ်နဲ့ပြန်ပြိသွားတယ်အဲ့ဒီပြိသွားတယ်ကျမဘာမှထားလို့မရတော့ဘူးကျမကလည်း M16 တနက်ကလည်းရှိတယ်ကြောဘိုးအိတ်ကလည်းကျမကိုဖိထားတယ်နောက်ပြီးတော့ကျမရဲ့ဟိုမှာ helmet ကလည်းအပေါ်မှာရှုပ်ချက်ကိုခတ်နေတာပဲဒီဥစ္စာမထနိုင်တော့ဘူးအဲနောက်တော့မှနောက်တစ်ယောက်ကကျမတို့ရဲ့ tag officer ဆိုတဲ့ second lieutenant တယောက်ကလာပြီးတော့ကျမကိုကူညီပြီးတော့ဆွဲခေါ်ပါသူကပထမထင်တာကျမကိုကြောက်ပြီးတော့မထနိုင်ဘူးလို့သူကထင်တာကျမကြောက်တာမဟုတ်ဘူးကျမဒီဥစ္စာပြိနေတာ equipment အောက်မှာပြားပြီးတော့ကျမကမထနိုင်တော့တာဖြစ်တာကြောက်လို့မဟုတ်ဘူးဆိုသူကလည်းရမ်းရည်ကြတာပေါ့နော်ကျမကမဟုတ်ဘူးကြောက်လို့မဟုတ်ဘူးကျမကကျမရဲ့ equipment အောက်မှာပြီးပြားနေတာလို့ပြောတာအခုကျတော့သူတို့ဒီ adjustable frame တွေရလာပြီဆိုတော့လေအဲ့လိုမျိုးတွေသိပ်ပြဿနာမရှိတော့ပါဟုတ
်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလိုစီစီနဲ့ရှင်းပြတဲ့အတွက်အများကြီးပဲစိတ်ဝင်စားကြလိမ့်မယ်လို့ထင်ပါတယ
်အမျိုးသမီးကဏ္ဍကိုပြန်လဲထုံလွှင့်ခဲ့တာဖြစ်ပါတယ်အခုတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါလေ
။မြန်မာနိုင်ငံဟာငရင်ရဲဝင်းထဲမှာရှိတဲ့ဒေသမှုငရင်အန္တရာယ်ကအချိန်မရွေးကြာရောက်နိုင်ပါတယ်။ဒီထဲမှာလူနေထူထပ်တဲ့ရန်ကုန်မြို့ရဲ့အန္တရာယ်ကြာရောက်နိုင်တဲ့အနေအထားကိုသိရအောင်မြန်မာနိုင်ငံမြင်းငရင်ကော်မတီကအထွေထွေအတွင်းရေးမှူးဦးသူရအောင်ကိုမေးမြန်းပြီးတင်ပြပေးပါပါ။ရန်ကုန်မြို့ပြုတ်ပြန်ပြောင်းလဲရေးအတွက်ဆောက်လုပ်ရေးလုပ်ငန်းတွေတိုးပြီးလှုပ်လာနေချိန်မှာလူနေအဆောက်အဦတွေနဲ့ဂုံးကြော်တံတားတွေဆောက်လုပ်နေတယ်လို့လမ်းတွေပြုတ်ပြန်တိုးချဲ့တာနဲ့နောက်မှာမြောက်ရထားလမ်းတွေကိုပါဆောက်လုပ်ဖို့အတွက်အစီအစဉ်တွေရှိနေပါတယ်။ဒီလိုဆောက်လုပ်ရေးလုပ်ငန်းတွေအများအပြားတိုးလာမဲ့ရန်ကုန်အတွက်ငရင်အနေနဲ့ပတ်သက်ပြီးဘယ်အတိုင်းတာထိလုံခြုံစိတ်ချအောင်ရှိနိုင်ပါသလဲ
။မြောက်ရထားလမ်းတွေပါတွေကတော့လက်ရှိမှာမစနိုင်ဘူး။ဒီကစီမံချက်တွေမှာ2040ဒီပဲရှိတာဆိုတော့အဲ့ဒီအမျိုး infrastructure တွေကတော့ကျွန်တော်စီမံရေးရကြီးတာပေါ့လာမဲ့ urban development plan ထဲမှာတော့ရှိသေးတယ်ဒါပေမဲ့အဲ့ဒါတွေကလည်းတော်တော်လေးကြာအောင်လက်ရှိကတော့ကျွန်တော်တို့လက်ရှိ infrastructure တွေကတော့ land တွေပါတွေကိုအဓိကချဲ့တာတို့တချို့တံတားတွေစောက်နေတာတော့နောက်ပိုင်းမြေထား land တွေပါတွေကိုကျွန်တော်တို့ upgrade လုပ်မှာတို့လုပ်နေတာများတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးရန်ကုန်မြို့ကဘယ်လောက်ထိလုံခြုံစေချာမှုရှိနိုင်မလဲဆိုတာပြောရတာတော့နည်းနည်းလေးတော့ခက်တယ်အခုချိန်ကြီးကတော့ကျွန်တော်တို့မှာပြည်စုံကောင်းမွန်တဲ့သုတေသနရလက်တွေကအများကြီးမရှိဘူးပေါ့နော်ရှိတာကဥမာမလျင်ရင်စုံပေါ့မလျင်လူစိတ်ကြတဲ့မိဘုံရှိတယ်မလျင်သုံးနည်းမှရှိမယ်နောက်ငလျင်တန်းခဏနောက်ခုကဖက်ဆက်ပေါ့ဖက်ဆက်မှရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာ risk ပေါ့အခုငလျင်နဲ့ပတ်သက်ပြီးတော့ကျလာမယ်ဆိုလို့ရှိရင်ဘယ်ပိုင်းတွေကပို့ပြီးတော့ဈေးအနေခံနိုင်ရမယ်ဆိုတဲ့ဟာမျိုးကကျွန်တော်တို့ဒီမှာကမရှိသေးဘူး။ပေါင်းမှုပြည်စုံတဲ့ပြည်ပြည်နာလို့အများကြီးပြန်နေသေးတယ်ပေါ့။ဒါတော့ကျွန်တော်တို့လိုအပ်နေပါသေးတယ်
။ ဟုတ်ကဲ့ပါရန်ကုန်မြို့ပေါ့နော်ဒီဘူမိဗေဒအနေထားရချင်းအခုမြန်မာနိုင်ငံဒီငနေရဲဝင်းထဲမှာလဲကြာနေတယ်နောက်ဒီရန်ကုန်မြို့မှာဆော့ဆော့လူမြောက်ရထားတွေမစနိုင်သေးပေမဲ့အဆောက်အဦတွေကစောက်နေတယ်ပေါ့နော်လူကြီးကတိုးလာတယ်အဆောက်အဦတစ်တရာအမြင်စောက်နေတယ်ဆိုတော့ဒီရန်ကုန်မြို့ရဲ့မြေအနေထားနဲ့ဘယ်နေရာဆိုလို့ရှိရင်ဒီငလျင်အတွက်အန်ဒီရဲ့ပို့ရှိနိုင်တယ်ဘယ်နေရာတော့နည်းနည်းစိတ်ချရတဲ့အနေထားရှိတယ်အဲ့ဒါလေးနည်းနည်းခွဲပြောပြပေးပါလားရှင
်ဟုတ်ကဲ့လက်ရှိကျွန်တော်ဟာဇမတ်အရာပေါ့အဲ့ဒါဆိုတာငလျင်တိုင်းလာမဲ့အစိမ်းမျိုးတွေ့ချက်ပြီးထုတ်ထားတဲ့ Global Blister Assessment Hazard Map ပေါ့ရန်ကုန်မြို့ရဲ့အဲ့ဒါအရာဒီရေပုံရပြောရမယ်ဆိုလို့ရှိရင်ရန်ကုန်မြို့ရဲ့ဥပမာရှေ့ဘက်ချမ်းနေပေါ့ရန်ကုန်မြို့ရဲ့ရှေ့ဘက်ကျမ်းနေဆိုအရှိတော်တော်များများတကုန်းအရှိပိုင်းတို့တကုန်းမြောက်တို့နောက်တကုန်းတောင်ပေါ့နောက်ပြီးတော့အိုက်ဘက်ကနေစောက်ဘက်လာလို့ရှိရင်တောင်ပလာဆက်လေးဒီပေါ့ပြောလို့ရှိရင်လည်းအနောက်ပိုင်းနေနေဆိုလို့ရှိရင်လှိုင်းမြစ်နဲ့ရန်ကုန်မြစ်နဲ့ရန်ကုန်မြို့ပေါ့အဲ့ဒီနာကမြေကမ်းလားကရှိတဲ့မြို့နယ်တွေပေါ့အထူးသဖြင့်တော့လမ်းမတော်တို့ဘာတို့ပေါ့လမ်းမတော်တို့ကျွန်တော်တို့အလုံးလို့စသည်အရစုံအောင်စသည်အရဆိုလိုတာကတော့မြေကမ်းပေးနဲ့ကက်ရရှိတဲ့ရှေ့ဘက်ကမ်းပေါ့တိုင်းမြေရှေ့ဘက်ကမ်းမှာရှိတဲ့တချို့မြို့နယ်တွေနဲ့ကျွန်တော်တို့ရန်ကုန်မြို့ရဲ့ရှေ့ဘက်ရှေ့ဘက်ဆိုတာကတော့ကျွန်တော်တို့ရှေ့ဘက်ချမ်းမှာရှိတဲ့မြို့နယ်တွေပေါ့မြို့တစ်တည်းလည်းရှိတာပေါ့အဲမြို့တွေကတော့ကျွန်တော်တို့မလင်းလိုင်းလိုင်းပူခံနိုင်ရည်ရှိတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့ကအရင်တည်းကကသူကကိုနေပေါ့မြေပြော့တယ်ပေါ့သူတို့ဟိုးရင်ထဲမှာရှိတဲ့နှုံးတွေမြေလူတွေဘာတွေမှာနည်းနည်းလေးတိတ်ပြီးတော့ရန်ကုန်မချစ်လက်သေးတဲ့မြေပေါ်မှာအခြေတည်ထားတဲ့မြို့တွေပေါ့
အောက်ခံမြေသားရဲ့အနေထားနဲ့မကပ်ပါဘူးအောက်ခံမြေမှာကြောက်သားဘက်ရော့ရဲ့အတိမ်နဲ့တွေးငရင်အလားအလာရှိတဲ့နေရာတွေနဲ့လည်းသက်ဆိုင်ပါတယ
်။ရန်ကုန်မြို့ရဲ့ငရင်အလားအလာကိုငရင်လိုင်းကဘယ်ကနေလာနိုင်လဲဆိုရင်ကျွန်တော်တို့သတိပြည့်ကျော်ရပဲအဓိကလာနိုင်တာပေါ့။သတိပြည့်ကျော်ရန်ကုန်မြို့ရဲ့အရှိတ်ကကျွန်တော်တို့ဒီကီလိုမီတာ20ကျော်30ဝန်းကျင်လေးပါလောက်မှာရှိတာပေါ့။အဲ့ဒီကနေပြီးတော့လှုပ်ခက်ခဲရဲ့ငရင်လှုပ်ခက်ခဲမျိုးဆိုလို့ရှိရင်တော့ရန်ကုန်မြို့အရှိတ်ကျန်းကိုလည်းအနည်းဆုံးရောက်လာမယ်။အပို့ပြီးတော့နည်းနည်းပို့ပြီးတော့နှီးတာပေါ့ရန်ကုန်မြို့ရဲ့အရှိတ်ပိုင်းမြို့နယ်အဲ့ဒါတပိုင်းနောက်ပြီးတော့ကျွန်တော်တို့ကအောက်ခံမြေသားအနေထားပါမြေသားအနေထားနဲ့အောက်ခံကြောက်ပေါ့အောက်ခံဘက်ရော့ပေါ့အောက်ခံကြောက်အနေထားရဆိုလို့ရှိရင်အဲ့ဒီဘိုင်းနေရာနည်းနည်းပူပြီးအောက်ခံကြောက်သားနဲ့လည်းဝေးတယ်အပေါ်မှာမြေကြီးကများတယ်ဆိုတော့သူကငလျင်လိုင်းကိုသူကပူခံရမယ်ပူခံရမယ်ဆိုတော့ပမာဏတူရဲ့လိုင်းတစ်ခုကလာခဲ့မယ်ဆိုရင်တော့အဲ့ဒီမြေကြီးကကျန်တဲ့မြေကြီးကပူခံမယ်ဥပမာစမ်းကြောင်းလို့မျိုးဗဟန်းလို့မျိုးပေါ့နော်ကျွန်တော်တို့အဲ့ဒီမြို့နယ်အချို့အစိပ်ပိုင်းနေဆိုရင်ကျွန်တော်တို့ကအောက်ခံကြောက်သားနဲ့နီးရေပေါ့နည်းနည်းမာရေပေါ့မာတော့သူကနည်းနည်းငလင်းလိုက်ကိုနည်းနည်းခံနိုင်နေပေါ့အဲ့တော့အယူနယ်ဒီမှာရှိတဲ့အဆောက်အုံတွေကတော့ပုံအဆောက်အုံပုံစံတစ်ခုရဲ့ကိုတပြေးညီလေးပဲတတ်မှတ်မယ်ဒီပုံစံနဲ့ပဲစောက်မယ်ဆိုလို့ရှိရင်တော့မှကျွန်တော်ကဒီခုနအလေကျောမှာရှိတဲ့ဗဟန်းတို့တချို့စမ်းကြောင်းတချို့နေရာတွေကျွန်တော်တို့ဒီမှာပြောစသည်အရှင်အဲ့လိုနေနေရာအောက်ဦးတွေကရန်ကုန်အဲ့ကျွန်တော်ခုနပြောတဲ့အရှိကျန်းတို့ဒီလှိုင်းမြင့်နဲ့ကပ်ရပြရမြို့နယ်ဒီဆက်ကိုသူကပို့ပြီးတော့ခံနိုင်ရရှိဘောနော်ဒါကတော့ကျွန်တော်တို့ကရေပုံရအားဖြင့်ပြောတာပါ
တိဆောက်ထားတဲ့အဆောက်အဦရဲ့ခိုင်ကျက်မှုဟာမြေပြော့မှာတည်ထားမထားနဲ့အောက်ခံကြောက်သားပေါ်မှာမူတည်ုံနဲ့မကပါဘူးအဆောက်အဦရဲ့ဒီဇိုင်းပေါ်မှာလည်းမူတည်နေပါတယ
်အဆောက်အဦရဲ့တောက်လုပ်တဲ့ဒီဇိုင်းပေါ်မှာလည်းမူတည်သေးတာပေါ့ဒီမြေပုံမှာဆိုလို့ရှိရင်လေဘယ်မြို့နဲ့ဘယ်အေရီးယားမှာမင်းလိုင်းလိုင်းလာမဲ့အချိန်ဘလောက်တန်ဖို့ဆိုတော့ကျွန်တော်ကဖော်ပြထားတာပေါ့အဲ့လိုဖော်ပြထားတဲ့အတွက်ကြောင့်ကျွန်တော်ကအဲ့တန်ဖို့ကြည့်ပြီးတဲ့အခါမှာဒီဆွဲချအင်ဂျင်နီယာပေါ့ကျွန်တော်တို့အင်ဂျင်နီယာတွေကကိုစောက်မဲ့မိမိရဲ့အဆောက်အဦရဲ့ဒီဇိုင်းအဆောက်အဦရဲ့အထက်အမြင့်အခြေစားကြီးကအဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့ upgrade system ဖြစ်အောင်သူကဒီဆွဲချဒီဇိုင်းကလည်းဘေးရင်ကုန်မှလည်းညွှန်းလာတာပေါ့ဒီတန်ဖို့လို့ရှိရင်ဘလို့ဆွဲချမျိုးစောက်ရင်ဘယ်ဆိုင်ရင်ဆိုင်မျိုးကိုကာပြီးဘလောက်စောက်အောင်ဒါကတော့ဘာဒီကဘီလင်းကိုပေါ့ကျွန်တော်မြန်မာနိုင်ငံကနေပြီးတော့ခုလက်ရှိကိုပါမြန်မာတို့ဘီလင်းကိုကထောက်ပြီးသားရှိပါတယ်ထောက်ဆင်းတဲ့အကုန်လောက်ပဲပါအဲ့ဒီဟာကိုကျွန်တော်ကပြည်ငန်းရဲ့စကြဝဠာမြန်မာဒီမနေ့မှာရှိနေတဲ့ပတ်ချက်ပြီးတော့စောက်အောင်ပါတော့အဲ့လိုမျိုးစောက်တဲ့အစားအဝေးဆိုလို့ရှိရင်လည်းသူကမြေပြောတဲ့အချမ်းပေါ့မလင်းတောင်ပူခံရတဲ့မြို့နယ်တွေမှာရှိရင်ရှိတော့များလေဒီမှာမလင်းတောင်ကောင်းကောင်းခံနိုင်ပါဘယ်ရန်ကုန်မြို့ရဲ့ဘေးနေရာမှာပဲစောက်ပေါ့ကျွန်တော်မြန်မာကိုခံနိုင်မှာဖြစ်ပါတယ်
မြန်မာနိုင်ငံမြေငင်းကော်မတီကအထွေထွေအတွင်းမှဦးတူရအောင်ပါရန်ကုန်မြို့အတွက်အန်ရရန်ဝန်းပြမြေပုံထုတ်ထားတာရှိနေပေမဲ့ငရင်တန်းတင့်နိုင်ခြင်းနဲ့သက်ဆိုင်တဲ့ပြည်စုံကောင်းမွန်တဲ့သူတေသနအချက်လက်တွေရအောင်ဆက်ပြီးလုပ်ဖို့လိုနေသေးတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
ဒေါက်ကင်မျိုးသက်ရဲ့သိပံနဲ့ဤပညာကဏ္ဍကိုပြန်လည်ထုတ်လွှင့်ခဲ့တာပါ VOE ကနေဆက်ပြီးအစီအစဉ်တွေတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ဟာအာရှပစိဖိတ်ဒေသငြိမ်းချမ်းရေးတာယာဝပြောရေးနဲ့လွတ်လပ်ရေးအတွက်အခြေခံအုတ်မြစ်ကြတဲ့မဟာမိတ်တွေဖြစ်တယ်လို့အမေရိကန်ဒုသမ္မတမိုက်ပင့်စ်ကသူ့ရဲ့မကြသေးခင်ကတွားရောက်ခဲ့တဲ့ခီးစဉ်တွင်မှပြောဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်အမေရိကန်ပြည်ထောင်စုဟာမဟာမိတ်တွေနဲ့အတူရင်းရိုင်မှုမရှိရပ်တည်နေပြီးတော့မျိုးဆက်ပေါင်းများစွာအတူတကွတိစောက်လာခဲ့ကြတဲ့အရာအလုံးကိုခုခံကာကွယ်ဖို့အတွက်လည်းအခိုင်အမာရှိနေကြောင်းဒုသမ္မတကပြောပါတယ်။အာရှပစိဖိတ်အတွင်းအမေရိကန်ရဲ့ပါဝင်မှုအခက်အခဲတွေကိုလည်းပိုပြီးအားဖြည့်လှုပ်ဆောင်သွားမှာဖြစ်ကြောင်းလာမယ့်နှစ်တွင်မှာဂျပန်နိုင်ငံကလည်းမဟာမိတ်အတွင်းကတာဝန်ယူမှုတွေကိုပိုမိုကြီးမားတဲ့အခက်အခဲတွေကနေတာဝန်ယူလှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့နိုင်ငံအကျိုးအထူးကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆက်လက်တိုးချဲ့လှုပ်ဆောင်သွားမှာဖြစ်ကြောင်းမစ္စတာဖန့်စ်ကပြောပါရစေ။ဒေသအတွင်းကအတိတ်နဲ့အနာကတိုးတက်မှုတွေဟာကျွန်ုပ်တို့အတူတကွအချမှတ်ထားတဲ့အခြေခံယက်တီချက်အပေါ်မှူတည်နေတယ်လို့လည်းမစ္စတာဖင်စ်ကပြောပါရယ်တောင်ကျုပ်ပင်လယ်အပါအဝင်နေရာတိုင်းအတွက်လွတ်လပ်စွာလေကြောင်းသွားလာမှုနဲ့တရားဥပဒေနဲ့ညီတဲ့တခြားပင်လယ်ရေကြောင်းအသုံးပြုမှုတွေကိုပါကာကွယ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပင်လယ်ခုနှစ်ခုအတွင်းတရားဝင်ကုန်သွယ်ရေးလုပ်ငန်းတွေအတားအဆီးမရှိအောင်လဲလှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ကိစ္စနဲ့ပတ်သက်လို့အခုဆိုရင်ဒေသအတွင်းမှာစစ်ဖြစ်မဲ့အရေးငွေတောင်တွေ့လာနေရပြီဒါဟာကြီးမားတဲ့အန္တရာယ်တစ်ခုဖြစ်တယ်လို့အာရှပစိဖိတ်ရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်ချင်းချောက်နေတဲ့အရေးကြီးတဲ့အရာတစ်ခုဖြစ်တယ်လို့မစ္စတာဖန့်စ်ကပြောပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးနဲ့သူ့ပြည်သူတွေဆင်းရဲဒုက္ခတွင်းကနေလွတ်မြောက်ရေးတို့အတွက်အမေရိကန်နဲ့မဟာမိတ်အဖွဲ့တွေငြိမ်းချမ်းတဲ့နီးနဲ့လှုပ်ဆောင်လာခဲ့တာဆယ်စုနှစ်နှစ်ခုကျော်ရှိလာခဲ့ပါပြီ။ဒါပေမဲ့လည်းလှုပ်ဆောင်တဲ့အဆင့်တိုင်းမှာပဲနျူကလ িয়ার နဲ့ဒုံးကျည်ဆန့်သတ်မှုတွေ၊ဂတိဖောက်ဖျက်တာတွေ၊လိန်လေလှက်ပြားမှုတွေနဲ့ပဲမြောက်ကိုရီးယားကပြန်ပြီးတုံ့ပြန်ခဲ့ပါတယ်။သမ္မတထရမ့်ရှင်းရှင်းလင်းလင်းပြောထားသလိုပါပဲစိတ်ရှည်တီးခံတဲ့မဟာဗျူဟာနီးလန်းသုံးပြတဲ့ခေတ်ကာလဟာကုန်ဆုံးသွားပါပြီ။မြောက်ကိုရီးယားနျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုဆွန့်လွတ်တဲ့အထိအမေရိကန်ပြည်ထောင်စုအနေနဲ့ဂျပန်တရုတ်နဲ့ဒေသအတွင်းမှာရှိတဲ့မဟာမိတ်အဖွဲ့တွေနဲ့အတူလက်တွဲပြီးစီးပွားရေးနဲ့တန်တမန်ရေးနည်းလမ်းတွေကိုတုံးပြီးတော့မြောက်ကိုရီးယားပေါ်ဖိအားပေးမှုတွေကိုဒီဇိုင်းမမတ်အတူတကွဆက်ပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒုသမ္မတဖန့်စ်ကပြောပါရယ်။ဒီချိန်ထဲမှာပဲဖြစ်နိုင်တဲ့နည်းလမ်းမှန်သမျှကိုလည်းအသုံးပြုသွားမှာဖြစ်ကြောင်းနဲ့အမေရိကန်ရဲ့လှုပ်ဆောင်မှုတွေကိုစိန်ခေါ်တဲ့ဘသူမဆိုတိထားမှာကဘဲတိုက်ခိုက်မှုမျိုးကိုမှအမေရိကန်ကရှုံးပေးမှာမဟုတ်လို့အငင်းပွားဝယ်ရာနျူကလ িয়ার လက်နဲ့အသုံးပြုလာရင်လေပြတ်သားထျောက်စွာလက်တုပ်ပြန်သွားမှာဖြစ်တယ်လို့မစ္စတာဖန့်စ်ကပြောပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းတဲ့နီလန်းကိုအမြဲတမ်းအသုံးပြုသွားမှာဖြစ်ပေမဲ့လေသမ္မတထရမ့်လက်ထက်မှာတော့ပေါ်လာသမျှအန်ဒီယယ်တွေကိုအမေရိကန်ကရင်ဆိုင်ဖို့အဆင်သင့်ရှိနေမှာဖြစ်တယ်လို့ဒုသမ္မတမိုက်ဖန့်စ်ကပြောပါရယ်ရှင
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားဖို့မဟုတ်ကြောင်းသိစေအပ်ပါတယ်။အခုတော့သတင်းအကြီးအကျယ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်။အစ္စရေးနဲ့ပါလက်စတိုင်းကြားသမိုင်းဝင်ငြိမ်းချမ်းရေးအောင်ဂျောင်းဝင်ဆစ်ဆက်ပေးနိုင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာယုံကြည်နေပေမဲ့ဘယ်အစီအစဉ်နဲ့လုပ်မှာလဲဆိုတာကိုတော့တိတိကျကျထုတ်ပေါ်မပြောဆိုခဲ့ပါဘူး။ဥရောပသုံးနိုင်ငံသတင်းတပတ်ကြားခီးထွက်နေတဲ့ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်နောက်ဆုံးခီးတစ်ထောက်ဖြစ်တဲ့ဗြိတိန်နိုင်ငံကိုရောက်ရှိနေပါတယ်။ဒေါ်ဆန်းစုကြည်ကတောက်ကြံနေမှာဗြိတိန်ဘုရင်မကြီးနဲ့တွေ့ဆုံခဲ့တယ်လို့အင်းရှိမင်းသားနဲ့လည်းတီချာတွေ့ဆုံတာဖြစ်ပြီးတနင်္လာနေ့ကျရင်တော့လန်ဒန်မြို့တော်ရဲ့အထင်ကြီးကဂုဏ်သုဆောင်စုတစ်ခုဖြစ်တဲ့ Freedom of the City of London စုကိုလက်ခံရယူမှာဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ပတ်သက်တဲ့သတင်းအမှားတွေအွန်လိုင်းပေါ်မှာဖြန့်နေသူတွေထဲမှာတမရော်အဖွဲ့အစည်းတွေပါဝင်နေသလားဆိုပြီး NLD အကြီးအကဲတယောက်ကဒီဖြစ်တဲ့တန်တရားနဲ့ပြောကြားခဲ့တာကိုတက်မတော်ဘက်ကနေပြင်းပြင်းထန်ထန်ပြန်ပြီးတုံ့ပြန်ခဲ့ပါတယ်။တန်တရားစိတ်နဲ့တက်မတော်ပေါ်မှာထဲ့သွင်းပုတ်ခတ်ပြောဆိုမှုတွေဟာတက်မတော်ရဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်လို့လည်းပြောပါတယ်။အလားတူပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအသေးပြည့်စင်နိုင်တဲ့စာသားတွေ Facebook လူမှုကွန်ရက်ပေါ်မှာရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ NLD သူတေသနအဖွဲ့အတွင်းမှုဦးမျိုးရန်အောင်တိန်ကိုရန်ကုန်ဒုတက်နယ်မှုကတရားဆွဲဆိုပြီးထောင်ဒဏ်6လချခဲ့ပူပါတယ်။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတွေကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်ကိုမအောင်မြင်တဲ့လုံခြုံမှုတွေနဲ့လုံခြုံဖို့စူးစမ်းခဲ့တယ်လို့မြောက်ကိုရီးယားအစိုးရကတောက်ကြနေမှာဆွဆွဲလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချင်းကို ဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမြတ်မွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ် VOA ရဲ့စနေနေ့မနေ့အစီအစဉ်တွေကိုလိုင်းနံပါတ်30 40 48 50တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါတော်ရရှိမြန်နေ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.